Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီက2016နိုဝင်ဘာလ29ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင
်မင်္ဂလာပါရှင်ကျမကခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်ဝင်းနိုင်တဲ့အတူကြီးညာပေးပါပါကျူဘာကောင်ဆောင်ဖက်ဒရယ်ကက်စထရိုကွယ်လွန်သွားတာအတွက်ကျူဘာပြည်သူတွေနဲ့အတူဝမ်းနဲ့ကြေကွဲရကြောင်းအမေရိကန်သမ္မတဘဲရက်အိုဘားမားကပြောကြားလိုက်ပါတယ်အခြေတင်ရှင်ပြန်ရတဲ့ပြည်내တုံးမှုမှာရွေးကောက်ပွဲမဲရီပြန်ပြီးရည်တွက်ဖို့အတွက် Green Party ရဲ့အကျိုးစားမှုမှာပြိုင်ဘက် Democratic Party ကပါဝင်လှုပ်ရှားလာတာအတွက်ရွေးကောက်ခံသမ္မတကဝေဖန်လိုက်ပါတယ်လာမယ့်ဧပြီလ1ရက်နေ့ကျင်းပမယ့်ဂျာဖြတ်ရွေးကောက်ပွဲအတွက်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကပါဝင်ရှင်ပြိုင်မဲ့အသူချင်းကိုဒီကနေ့ပဲစနေနေ့မှာပဲထုတ်ပြန်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနန္ဒာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးသောရရှင်တွေနားဆင်ကြအောင်ပါကတရုတ်မြန်မာနယ်စပ်တစ်လျှောက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့တရုတ်စိုးရရဲ့သဘောထားဘယ်လိုရှိပါသလဲ
由于英国殖民者当年留下的历史遗留的问题
မကြခင်မှာအပြည့်စုံကိုနားဆင်ရပါမယ်ရှင်ဒီအကြောင်းတွေအပြင်တရုတ်ကိုလုတ်ပိုင်ခွင့်ပေးခဲ့တဲ့ကြောက်ဖြူထူးစီးပွားရေးဆောင်စီမံကိန်းစတင်နေပြီဖြစ်တဲ့အကြောင်းတင်ဆက်ထားတဲ့မြမအရေးသုံးသက်ချက်နဲ့ American Style Indian 3အင်္ဂလိပ်သင်ခန်းစာအစီအစဉ်တွေကိုလည်းလေ့လာရဖို့ရှိပါတယ်ရှင်ဒုတိယပိုင်းအစီအစဉ်မှာတော့ကျူဘာနိုင်ငံရဲ့အာနာရှင်ဟောင်းဖက်ဒရယ်ကက်စထရိုကွယ်လွန်သွားတဲ့အပေါ်တုံ့ပြန်သံတွေနဲ့အတူအခုတလောမြန်မာနိုင်ငံမှာကြားလာရတဲ့တက်ငယ်မတိမှုတွေနဲ့ပတ်သက်ပြီးဘလို့ထိထိရောက်ရောက်ကင်တွယ်တားဆီးအေးအေးယူသွားမလဲဆိုတဲ့အပေါ်ဆွေးနွေးထားကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုလည်းပြန်လည်ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။ဒါတွေကိုအလှည့်မပေးခင်မှာအခုတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုစုံဝင်းလိုင်းကကြီးညာပေးပါမယ်ရှင
်။ကျူဘာကောင်ဆောင်ဖက်ဒရယ်ကက်စထရိုကွယ်လွန်သွားတာအတွက်ကျူဘာပြည်သူတွေနဲ့ဒုထက်တူဝမ်းနဲ့ကြေကွဲရအောင်ကျူဘာအမေရိကန်နှစ်နိုင်ငံပုံမှန်ဆက်ဆံရဖို့အတွက်သူ့အနေနဲ့ဆက်ပြီးကြိုးပမ်းသွားမယ်လို့ကျူဘာပြည်သူတွေကိုအမေရိကန်သမ္မတဘဲရက်အိုဘားမားကပြောကြားလိုက်ပါတယ်။ဖီဒယ်ကက်စထရိုရဲ့မိသားစုနဲ့အတူထပ်တူဝမ်းနဲ့ကြောင်းကျူဘာပြည်သူတွေအတွက်ဆုတောင်းပေးနေကြောင်းသမ္မတအိုဘားမားကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပြီးရှစ်ဆယ်ရမယ့်ခီးအတွက်ကျူဘာပြည်သူတွေအနေနဲ့အမေရိကန်ပြည်ထောင်စုဟာသူတို့ရဲ့မိတ်ဆွေလည်းဖြစ်လို့ဖို့ကိုင်းပဲ့လည်းဖြစ်ကြောင်းသိထားစီလိုတယ်လို့ပန်ကြားခဲ့ပါတယ်။ကျူဘာနဲ့အမေရိကန်နှစ်နိုင်ငံစလုံးမှာနေထိုင်ကြတဲ့ပြည်သူတွေအနေနဲ့သဘောထားအမျိုးမျိုးရှိပေမဲ့ကျူဘာပြည်သူတွေပေါ်မှာနားလည်မှုရှိတဲ့အနေနဲ့မစ္စတာကက်စထရိုနဲ့ပတ်သက်ပြီးတော့သမ္မတအိုဘားမားကတခြားနိုင်ငံခေါင်းဆောင်တွေလိုအဆိုးကောင်းဘာမှမဝေဖန်ပဲတမိုင်းကနေအဆုံးဖြတ်ပေးလိမ့်မယ်လို့ပြောကြားခဲ့ပါတယ်။သူသမ္မတတက်တန်းအတွင်းအတိတ်ကိုနောက်ထန်ထားပြီးနှစ်နိုင်ငံမတူညီမှုတွေအတွက်အင်းကြီးချင်းနိုင်ငံတွေကြားမိသားစုရင်းချင်းမှုစီးပွားရေးနဲ့လူသားချင်းစာနာမှုဆန္ဒရီမှာမျှဝေပြီးအနာဂတ်အတွက်ရည်မျှော်လှုပ်ဆောင်ခဲ့တယ်လို့လည်းပြောကြားခဲ့ပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်နဲ့ကျူဘာဆရာတို့ကြားပုံမှန်ဆက်ဆံရေးပြန်ပြရဖို့သမ္မတအိုဘားမားကြိုးပမ်းမှုတွေအတွက်အစဉ်တစိုက်ဝေဖန်ခဲ့သူဖြစ်ပြီးကျူဘာရေးနဲ့ပတ်သက်ပြီးအိုဘားမားရဲ့တမရအာနာတုံးလှုပ်ဆောင်မှုတွေအလုံးကိုပြန်ပြီးရုပ်သိမ်းမယ်လို့ပြောကြခဲ့တယ်လို့ရွေးကောက်ပွဲမဲဆက်မှုတွေလုပ်နေတဲ့စက်တင်ဘာလထဲမှာသူတတမရဖြစ်ကျူဘာပြည်သူတွေဘက်ကရက်တည်ပြီးကွန်မြူနတီဖိနှိပ်မှုတွေကိုတွန်းလှန်သွားမယ်လို့ပြောကြခဲ့တာပ
ါကျူဘာတမရရာဟူကက်စထိုဟာသူ့ရဲ့အကိုဖြစ်သူဖီဒယ်ကက်စထိုမကွယ်လွယ်ခင်ကတည်းကကွန်မြူနတီကျူဘာနိုင်ငံကိုဆယ်စုနှစ်တခုကျော်ကြာအုပ်ချုပ်လာခဲ့သူဖြစ်ပါတယ်ရာဟူကက်စထိုဟာ1959ခုနှစ်ကအကိုဖြစ်သူဖီဒယ်ကက်စထိုအာဏာရဖို့တော်လိုက်ဆင်ရွက်ခဲ့တဲ့အထက်ပါဝင်ခဲ့သူတူဖြစ်ပြီးဖီရယ်ကက်စထိုရဲ့နံပါတ်1အဖြစ်ဆဲစုနေပေါင်းများစွာတတ်မှတ်ခံထားရတဲ့ကာလအတွင်းမှာပဲအာဏာရှင်အစိုးရအဖွဲ့ထဲမှာယာတုအတော်များများကိုထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။2008ခုနှစ်ဖေဖော်ဝါရီလမှာကျူဘာနိုင်ငံရဲ့သမ္မတအဖြစ်သူ့ကိုလက်ကနေတရားဝင်လွှဲပြောင်းရယူခဲ့တာဖြစ်ပြီးအဲဒီနောက်မှာအမေရိကန်ပြည်ထောင်စုနဲ့တန်တမာဆက်ဆံရေးပြန်လည်တည်ဆောက်တာအပါအဝင်နိုင်ငံရေးစီးပွားရေးနဲ့လူမှုရေးဆိုင်ရာပြည်ပင်ပြောင်းလဲမှုတွေကိုစတင်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ရာဟူကက်စထိုဟာ1932ခုနှစ်ကကျူဘာနိုင်ငံမှာမွေးဖွားခဲ့သူဖြစ်ပါတယ်။သူဟာနိုင်ငံရေးကိုစိတ်ဝင်စားသူတဦးအဖြစ်ကြီးထွားလာခဲ့ပြီးဆိုရှယ်လစ်လူငယ်အဖွဲ့မှာတက်ကြွစွာပါဝင်ခဲ့သူလည်းဖြစ်ပါတယ်။လူငယ်ဘဝကမြို့တော်ဟာဗာနာနဲ့ဆန်တီယာဂိုမြို့တို့မှာလူမှုသိပ္ပံဘာသာရပ်ကိုလေ့လာတဲ့ကာလအတန်ကြာလေ့လာသင်ယူခဲ့ပါတယ်။ကျူဘာအာဏာရှင်ဟောင်းဖူဂန်ဆီယိုပါတစ္စတာကိုဖြုတ်ချနိုင်ခဲ့တဲ့1959ခုနှစ်ဒေါ်လာရေးအတွင်းရာဟူကက်စထိုဟာပျောက်ကြားတပ်ဖွဲ့ကိုဦးဆောင်ခဲ့သူဖြစ်ပါတယ်။အကိုဖြစ်သူဖီဒယ်ကက်စထိုတိုင်းပြည်ခေါင်းဆောင်အဖြစ်တာဝန်ထမ်းဆောင်နေတဲ့အချိန်ဆိုဗီယက်ခေတ်ဘာလင်တတိုင်းကြီးပြိုကျခံရတဲ့ကာလတွေအပါအဝင်သူသမရအဖြစ်တရားဝင်အာဏာလွှဲပြောင်းရယူတဲ့အချိန်ထိတိုင်းပြည်ရဲ့ထိပ်တန်းစစ်ရေးတာဝန်ခံအဖြစ်နဲ့တာဝန်ယူခဲ့သူဖြစ်ပါတယ်။
ချစ်တင်ရှင်ပြန်ရတဲ့ပြည်내တုံးမှုမှာရွေးကောက်ပွဲမဲရီပြန်ပြီးရည်တွက်ဖို့အတွက် Green Party ရဲ့ကြိုးစားမှုမှာအရင်ပြန်ပြန်ဟောင်းဖြစ်တဲ့ Democratic Party မဲဆွေအဖွဲ့ကနေပါဝင်လှုပ်ရှားလာတာအတွက်အရွေးကောက်ခံသမ္မတ Donald Trump ကဝေဖန်လိုက်ပါတယ်။တကယ်ဆိုရင်ရွေးကောက်ပွဲအနိုင်ရှင်းကိုအတီးပြုတ်ခဲ့ပြီးဖြစ်ပြီးရွေးကောက်ပွဲရလာထွက်လာခဲ့ပြီးဖြစ်လို့ဒီရလာကိုလေးစားရမှာဖြစ်ပေမဲ့ဂယုမဆိုင်ပဲစိန်ခေါ်ရမျိုး Green Party ခေါင်းဆောင် Jill Stein ကလှုပ်ဆောင်နေကြောင်း Mr. Trump ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။တောက်ကြံနေက Wisconsin ပြည်နယ်မှာ Green Party ကမဲပြန်ပြီးရည်တွက်မှုကိုစတင်ရတာဖြစ်ပြီးဒါကိုအရင် Democratic Party သမ္မတတော် Hillary Clinton ရဲ့မဲဆွေအဖွဲ့ကစနေနေ့မှာသူတို့လည်းပါဝင်မယ်လို့ကြေညာခဲ့တာပါ။ဒါက Clinton ရဲ့အဖွဲ့ကအခုလိုပြန်ပြီးရေးတွက်ပေးဖို့ပန်ကြားချက်တွေရာနဲ့ချီရတာကြောင့်ပူပေါင်းဖို့ဆုံးဖြတ်ခဲ့တာလို့ Clinton မဲဆွေအဖွဲ့ရှေ့နေကစနေနေ့မှာပြောပါတယ်။ဒီလိုပန်ကြားမှုတွေကြောင့် November 6ရက်ရွေးကောက်ပွဲရလဒ်အတွက်ပြင်ပဂျောင်းဝင်နှောက်ရှက်မှုတစုံတရာရှိမရှိသူတို့အဖွဲ့ကနေတိတ်တဆိတ်စုံစမ်းမှုဖြစ်လာတယ်လို့ပြောပါတယ်။တကယ်လို့ Michigan နဲ့ Pennsylvania ပြည်နယ်တွေမှာမဲပြန်ရေးတွက်ဖို့လုပ်မယ်ဆိုရင်သူတို့အဖွဲ့ပါမယ်လို့ပြောပါတယ်။ Wisconsin, Pennsylvania နဲ့ Michigan ပြည်နယ်တွေမှာ Trump ကမဲအရေးအတွက်တိတ်မကွာပဲအနိုင်ရခဲ့တာပါ
။ Somalia နိုင်ငံမှာကဒီရှုမျိုးကလူစီကားတဲ့ဈေးတစ်ခုအတွင်းစနေနေ့ကဖြစ်သွားခဲ့တဲ့ကာဗွန်ဖောက်ခွဲမှုကြောင့်လူ20သေဆုံးသွားတဲ့ဖြစ်ရပ်မှာတာဝန်ရှိသူကိုဖမ်းဆီးလိုက်ကြောင်းသမ္မတ Hassan Sheikh Mohamud ကပြောပါတယ်။အရသားတွေသေဆုံးအောင်တိုက်ခိုက်မှုမှာတာဝန်ရှိသူအမျိုးသား2ဦးကိုလူညုံရေးတပ်ဖွဲ့တွေကဖမ်းဆီးထင်းသိမ်းလိုက်ပြီးသူ့ကိုအခုချုပ်နှောင်ထားကြောင်းမိုဂါဒီချီမြို့မှာပြုလုပ်တဲ့သိပ္ပံနဲ့နည်းပညာဌာနဖွံ့ဖွဲ့အခမ်းအနားမှာသမ္မတမိုဟာမုဒ်ကပြောကြားလိုက်ပါတယ်။စနေနေ့ဒေသဆောင်တော်ချင်းနေ့လယ်ပိုင်းလောက်ကအသီးအရွက်တွေရောင်းတဲ့လေဟာပြင်ဆေးအဝင်ဝနားမှာဖောက်ခွဲပစ္စည်းတွေအပြည့်တင်ထားတဲ့ကားကိုအမျိုးသားအတုကရပ်ခဲ့ကြောင်းလူညုံရေးတာဝန်ရှိသူတွေကပြောပါတယ်။ဒီဖောက်ခွဲမှုမဖြစ်ခင်မိနစ်30လောက်အလိုကပဲသမ္မတမိုဟာမုဒ်ရဲ့ယင်တန်းဟာအဲ့ဒီဈေးရှိကနေဖြတ်သွားခဲ့တယ်လို့ဝါဘေရီခရိုင်အုပ်ချုပ်ရေးမှူးကပြောပါတယ်။
ယူအေမရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီ American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။လာမယ့် 2019 April 1ရက်နေ့ကျင်းပမယ့်ဂျာပြရွေးကောက်ပွဲအတွက်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကပါဝင်ရှင်ပြိုင်မဲ့သူစင်းကိုဖွဲ့ချုပ်ကစနေနေ့မှာကြေညာပါတယ်။ရန်ကုန်တိုင်းဒေသကြီးပြည်သူ့လွှတ်တော်ရေးအတွက်လှိုင်းတရားမြို့နယ်မှာဦးဝင်းမင်း၊ကောင်းမြို့မြို့နယ်မှာဦးကျော်ဆွေဝင်း၊တကုံမြို့တဲ့အရှိပိုင်းအတွက်ဦးနေကျော်နဲ့တကုံမြို့တဲ့စိတ်ကန်းအတွက်ဦးမြဆိုင်တို့ပါဝင်ရွေးကောက်မှာပါ။ပဲခူးတိုင်းဒေသကြီးအမျိုးသားလွှတ်တော်အတွက်ဒေါ်ဆန်းဆန်းမြင့်နဲ့စကိုင်းတိုင်းဒေသကြီးမုံရွာပြည်သူ့လွှတ်တော်အတွက်ဦးညွန့်အောင်ကိုရွေးပါတယ်။မွန်ပြည်နယ်၊ချင်းပြည်နယ်၊ကယားပြည်နယ်၊ရခိုင်ပြည်နယ်ပြင်ရှမ်းပြည်နယ်တွေကမြို့နယ်၈ခုတို့မှာလည်းပါဝင်ရွေးကောက်မှာပါ။ပြည်သူ့လွှတ်တော်မှာလစ်လပ်နေတဲ့မဲဆန္ဒ၉နေရာ၊အမျိုးသားလွှတ်တော်၃နေရာနဲ့ပြည်နယ်လွှတ်တော်နေရာ၆နေရာစုစုပေါင်း၁၈နေရာအတွက်ဂျာဖြတ်ရွေးကောက်ပွဲကျင်းပမယ်အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအောက်တိုဘာ7ရက်နေ့စွဲနဲ့ကြေညာပေးမယ်။ညောင်ရွှေမြို့နယ်မဲဆန္ဒနဲ့အမှတ်၁ပြည်သူ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကွယ်လွန်ခဲ့တာကြောင့်အဲ့ဒီနေရာအတွက်တဘာတဲ့ကျင်းပသွားမယ်လို့ရွေးကောက်ပွဲကော်မရှင်ကအောက်တိုဘာ24ရက်ဆွေးနွေးပွဲပြီးမှကြေညာလိုက်တာပါ။ဒါကြောင့်စုစုပေါင်းအမှတ်နေရာ16နေရာအတွက်ဂျားပြတ်ရွေးကောက်ပွဲကျင်းပပြီးမှဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာရွေးကောက်ပွဲမှာဒေါန်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကမဲပြတ်တန်နိုင်ပြီးလွှတ်တော်သူတီမှနေရာအများစုကိုရခဲ့တာဖြစ်ပါတယ်။
မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေအပေါ်ပြစ်လုနေတဲ့အကြမ်းဖက်မှုတွေကိုစန့်ကျင်တဲ့အနေနဲ့မလေးရှားမှာရှိနေတဲ့မြန်မာတာအမတ်ထံမလေးရှားအစိုးရကကန့်ကွက်စာပေးပို့မယ်လို့မလေးရှားနိုင်ငံထုတ် New Straits Times Online သတင်းစာမှာရေးသားထားပါတယ်။ကန့်ကွက်စာပေးပို့မယ်အကြောင်းတောက်ကြနေကပြစ်လုတဲ့အပတ်စဉ်အစိုးရဝန်ကြီးအဖွဲ့အစည်းအဝေးမှာဆုံးဖြတ်လိုက်ခြင်းဖြစ်တဲ့အကြောင်းမလေးရှားဒုတိယဝန်ကြီးချုပ်ဒေါက်တာအာမက်ဇာဟစ်ဟာမီဒီကပြောကြောင်းသတင်းစာမှာကိုးကားဖော်ပြထားပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက်တခြားအဖွဲ့ဝင်နိုင်ငံတခုရဲ့ပြည်တွင်းရေးကိုဝင်ရောက်ဆော့ဖွဲ့ခွင့်မရှိပေမဲ့မလေးရှားနိုင်ငံအနေနဲ့ရိုဟင်ဂျာအရေးကိစ္စအတွက်အထူးစိုးရိမ်ပူပန်မိတယ်ဆိုတာကိုကဘာကသိစေခြင်းကြောင့်တက္ကသိုလ်ကျောင်းသားဟောင်းများရဲ့ညစာစာပွဲတစ်ခုမှာဒုဝန်ကြီးချုပ်ကပြောကြားလိုက်တာပါ။ဒါ့အပြင်ရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေရိုဟင်ဂျာတွေနဲ့သွေးစည်းညီညွတ်ကြောင်းပြသတဲ့အနေနဲ့ဒီဇင်ဘာလ4ရက်နေ့မနေ့9နာရီမှာလူတွေစုဝေးကြဖို့စီစဉ်ထားကြောင်းလည်းဒုတိယဝန်ကြီးချုပ်ကပြောပါတယ်။အဲ့ဒီစုဝေးခန္ဓာကိုဝန်ကြီးချုပ်နာဂျစ်ရာဇတ်နဲ့သူတခြားကောင်းဆောင်တွေလည်းတက်ရောက်ကြမှာဖြစ်တယ်လို့ဒုတိယဝန်ကြီးချုပ်ဒေါက်တာဟာမီဒီကပြောပါတယ
်။ VOA ရဲ့အလွတ်သတင်းတောက်ခါဂျီချန်ဖာကင်ဟာတူရကီနိုင်ငံဒီယာဘာကီယာမြို့မှာတူရကီအာဏာပိုင်တွေရဲ့ဖမ်းဆီးတာကိုခံခဲ့ရပါတယ်။စနေနေ့ကသူ့မှာအဖမ်းခံခဲ့ရပေမဲ့ မဲ့ဖာကင်းကိုဘာကြောင့်ဖမ်းသွားလဲဆိုတာတိတိချာချာမသိရသေးဘူးလို့သူမမိသားစုရဲ့မိတ်ဆွေကပြောပါတယ်အဲ့ဒီနေရာမှာအရေးပေါ်အချင်းချင်းကြီးညာထားတာမို့သူမရဲ့ရှင်နေကိုယ်တိုင်တောင်သူမနဲ့ငါးရက်အတွင်းအဆက်အသွယ်ရနိုင်မှာမဟုတ်ဘူးလို့လည်းသူမရဲ့မိသားစုကပြောပါတယ်တူရကီမှာဇူလိုင်15ရက်မှာအောင်မြင့်နဲ့အာနာတိန်ကြိုးစားမှုဖြစ်ပွားခဲ့ခြင်းကစပြီးအရေးပေါ်အချင်းချင်းထုတ်ပြန်ထားတာပါတရင်သမားဒါဇင်နဲ့ခြေပြီးလည်းအဖမ်းခံခဲ့ရပါတယ်ဂျဘာကီယာမြို့ဟာတူရကီအရှေ့ပိုင်းကကတ်စ်အများစုနေထိုင်တဲ့မြို့ဖြစ်ပြီးလောက်ရှားမှုကိုဗဟုပြုလောက်ရှားနေတာပ
ါပါကစ္စတန်နိုင်ငံမှာသူတာဝန်ထမ်းဆောင်ရမယ့်၃နှစ်တက်တန်းပြည်ပြီဖြစ်တဲ့အတွက်ကြီးတက်ဦးစီးချုပ်ယာရုကနေနိုဝင်ဘာလ29ရက်နေ့မှာအနားယူတော့မယ့်ဗိုလ်ချုပ်ကြီးရာဟီရှာရစ်နေရာမှာအစားထိုးခန့်အပ်မဲ့သူအစ်တစ်ကိုဝန်ကြီးချုပ်နာဝရှာရစ်ကစနေနေ့မှာရွေးချယ်လိုက်ပါတယ်ကြီးတက်ဦးစီးချုပ်အစ်တစ်ဒုတိယဗိုလ်ချုပ်ကြီးကမာဂျာဗက်ဘချွာဟာကမ္ဘာနံပါတ်6ခုမြောက်အကြီးဆုံးတက်မတော်ကိုဦးစီးကုတ်ခဲ့ဖို့အတွက်ပါကစ္စတန်စစ်ဌာနချုပ်တီရှိယာရဝပင်ဒီမှာရှေ့သတင်းပတ်တွင်ကျင်းပမယ့်အခမ်းအနားမှာလက်ခံရယူမှာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA ဒေါက်ခင်မျိုးသက်နဲ့ကိုစုံဝင်းလိုက်တို့ကသတင်းတွေကိုကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အခုသတင်းဆောင်မတွေဘက်ကိုဆက်ပါမယ်အရင်ဆုံးတော့နေဆက်တိုက်ပွဲနဲ့တရုတ်နိုင်ငံရဲ့အခမ်းကဏ္ဍကိုကြည့်အောင်ပါမြန်မာနိုင်ငံရှေ့မြောက်ပိုင်းမှာဖြစ်နေတဲ့စစ်ရေးပဋိပက္ခကိုမြန်မာတပ်မတော်ဘက်ကထိထိရောက်ရောက်ထိန်းချုပ်နိုင်ခဲ့တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေဘက်ကတရုတ်အစိုးရကိုပြောကြားခဲ့ကြောင်းနဲ့တရုတ်နယ်စပ်ဘက်မှာခုတ်လုံနေတဲ့တိုင်းရင်းသားစစ်ဘေးဒုက္ခသည်တွေလည်းနေရက်ကိုမကြခင်ပြန်နိုင်ဖို့မျှော်လင့်ချက်ရှိနေကြောင်းနေပြည်တော်မှာကျင်းပခဲ့တဲ့တရုတ်မြန်မာနှစ်နိုင်ငံဆွေးနွေးပွဲပြီးမှာတရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးကပြောကြားခဲ့ပါတယ်ဒီတော့အတွက်မှာပဲမြန်မာပြည်မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့ကလည်းသူတို့ရဲ့ဒေသတွေမှာမြန်မာစစ်တပ်ရဲ့ထိုးစစ်ဆင်မှုကိုချက်ချင်းရက်စဲမှသာတံပြန်တိုက်ခိုက်မှုတွေကိုသူတို့ဘက်ကရက်ဆိုင်မှဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ထားတာပါအသေးစိတ်ကိုမတ်ရင်ကျင်နိုင်ကဆက်ပြောပြပါမယ်ရှင
်မြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်နေတဲ့စီးရီးတင်းမာမှုအခြေအနေနဲ့ပတ်သက်လို့မြန်မာတပ်မတော်ဘက်ကအခြေအနေတွေကိုထိန်းချုပ်ထားနိုင်ခဲ့ပြီလို့နေပြည်တော်မှာတောက်ကြနေကကျင်းပခဲ့တဲ့တရုတ်မြန်မာနှစ်နိုင်ငံအစစ်မြစ်အရာရှိတွဲဆုံဆွေးနွေးပွဲမှာမြန်မာဘက်ကပြောကြားကြောင်းတရုတ်နိုင်ငံသားရေးဒုဝန်ကြီးလျူကျက်မင်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒါ့အပြင်တရုတ်မြန်မာနယ်စပ်ဒေသမှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရဖို့သက်ဆိုင်ရာအဖွဲ့အစည်းအားလုံးဝိုင်းဝန်းကြိုးပမ်းကြဖို့အခုလိုတိုက်တွန်းခဲ့ပါတယ
်။ယူရင်ကိုချမင်းကြတာနေလျောရှာတာအဲဒီစီရိုဒုဝန်ကြီး
ပြည်ထောင်နယ်ချဲတွေတင်ပိုက်ခဲ့တဲ့မြန်မာနိုင်ငံမှာသမိုင်းဆိုင်ရာပြဿနာတွေကြောင့်တရုတ်မြန်မာနယ်စပ်တလျှောက်ရဲ့ဒေသတစ်ဝက်လောက်နေပါကိုမြန်မာအစိုးရကအပြည့်အဝထိန်းချုပ်နိုင်ခဲ့ခြင်းမရှိဘဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအောက်မှာပဲရှိခဲ့တာပါတရုတ်အစိုးရအနေနဲ့တရုတ်နိုင်ငံဘက်အချမ်းနယ်စပ်ဘက်အချမ်းကိုပိုင်ပိုင်နိုင်နိုင်ထိန်းချုပ်ထားနိုင်ခြင်းမှာမြန်မာဘက်မှာတော့ပြည်ပခါတွေအုပ်စုတိုက်ပွဲတွေဟာအခုချိန်ထိအမြဲဖြစ်ပွားနေပါတယ်ဒါကြောင့်တရုတ်နိုင်ငံရဲ့ယူနန်ပြည်နယ်အပါအဝင်မြန်မာဘက်မှာပါငြိမ်းချမ်းပြီးတည်ငြိမ်ဖို့အတွက်တရုတ်မြန်မာနယ်စပ်ထိန်းချုပ်မှုခိုင်မာအားကောင်းမှုအလွန်အရေးကြီးပါတယ
်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကလေးကစတင်ဖြစ်ပွားခဲ့တဲ့ဒေသခံတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေကြောင့်နယ်စပ်ကိုဖျက်ပြီးထွက်ပြေးလာတဲ့ထောင်နဲ့ချီတဲ့စစ်ပြေးဒုက္ခသည်တွေဟာယူနန်ပြည်နယ်မှာခိုးလုံနေကြတာဖြစ်ပါတယ်။မြန်မာစစ်တပ်ကအခြေအနေတွေကိုထိန်းချုပ်ထားနိုင်ပြီဖြစ်တဲ့အတွက်စစ်ပြေးဒုက္ခသည်တွေမကြခင်နေရက်ကိုပြန်နိုင်ဖို့မျှော်လင့်ချက်တွေရှိနေကြောင်းတရုတ်နိုင်ငံသားဤဒုဝန်ကြီးလျုံကျက်မင်ကပြောပါရယ်ဒါအပြင်စစ်ပွဲတွေဖြစ်အောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေမှုတွေကိုတရုတ်ရောမြန်မာအစိုးရကပါစန့်ကျင်ရှုံချကြောင်းသူကအခုလိုပြောပါရယ
်ဂျန်ဟွေယိုမန်應該開得很好ခဲ့ရ
တရုတ်မြန်မာနိုင်ငံအစိုးရအရာရှိတွေတွေ့ဆုံဆွေးနွေးပွဲကနေပဋိပက္ခဒေတာမှာငြိမ်းချမ်းရေးပြန်လဲတိဆောက်ဖို့ဆိုတဲ့ပြတ်သားတဲ့အမှာစကားပေးလိုက်ပါတယ်။ဘယ်အဖွဲ့အစည်းတွေကြောင့်ပဲဖြစ်ဖြစ်တမင်သက်သက်ဆွတ်ပေးနေတဲ့စစ်မဲ့ဖြစ်ပွားမှုကိုတရုတ်ရောမြန်မာအစိုးရပါဆန့်ကျင်တယ်လို့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအများဆုံးပြန်ပြီးတိဆောက်နိုင်မယ်လို့လည်းနိုင်ငံအစိုးရတွေကမျှော်လင့်မိပါတယ
်။ဒါပေမဲ့ငြိမ်းချမ်းရေးဘယ်လိုတိဆောက်ကြမလဲဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေတယ်လို့မြန်မာအရေးသုံးသက်သူတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့တရုတ်နိုင်ငံအခြေစိုက်မြန်မာနိုင်ငံကြီးလေးလာနေသူဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ
်ကျမသုံးသပ်ချက်ကတော့ဒီလိုပါဒီတိုက်ပွဲတွေမှာပေါ့နော်ကျမတို့ရဲ့ပြည်ရင်းစစ်ကြီးမှာပဲဖြစ်ဖြစ်အခု NLD အစိုးရရဲ့လှုပ်ဆောင်ချက်တွေမှာပဲဖြစ်ဖြစ်အဓိကအခရာကဗမာတပ်မတော်ရဲ့စိတ်နေပေါ်ထားပါဗမာတပ်မတော်အနေနဲ့ငြိမ်းချမ်းရေးလိုချင်ဖြစ်နိုင်ပါတယ်အဲ့တော့ကာကြုတ်ကအဓိကစကားလက်နဲ့အရင်ချရမယ်ဆိုတဲ့စကားကြီးကဒါဘလို့မှမဖြစ်နိုင်တဲ့ကိစ္စဒါကြောင့်ဟိုတလောတုန်းကတင်တာရှိတယ်လေဗမာတပ်မတော်ကဒီအပြစ်ခတ်ရဆဲရေးကိုပထမအဆုံးကြီးညာမယ်ပြင်ညာပြီးလို့ရှိရင်နောက်48နာရီအတွင်းဂျန်နဲ့တပ်ဖွဲ့တွေကအပြစ်ခတ်ရဆဲရေးကြီးညာပါမယ်လို့ပြောထားတာဒါမဲ့ဗမာတပ်မတော်ကတောင်းလျှောက်ထိုးစစ်တွေဆင်နေတာဖြစ်တယ် အပြင်းမာတာမကြားတာအကုန်လုံးဒီအထူးသဖြင့်အရှိမြောက်ဖက်မှာတောက်လျှောက်သူထိုးစစ်တွေဆင်းနေတာဗမာတံဘရောကတကယ်ပဲငင်းညမ်းရေးလိုချင်နေဆိုရင်သူတို့လောက်ရမယ်လားနှလန်းရှိတယ်တိအချက်ကတပြည်လုံးအပြစ်ခတ်ရဆေးကြီးညာနှိအချက်ကအထွေထွေလူငင်းခွင့်ကြီးညာအဲ့ဒါပြီးသွားလို့ရှိရင်ဂျန်တဲ့အဖွဲတွေကပြောမရဘူးဆိုရင်တမျိုးပေါ့အခုသူတို့ကအင်အားအကြီးဆုံးဩဇာအာဏာအရှိဆုံးသူတို့ကအဲ့လိုငင်းညမ်းရေးမလိုချင်နေသေးကျမတို့ဗမာပြည်ကြီးကပြည်ရင်းစစ်ဆက်ဖြစ်
ဒီတော့တွင်မြမပြည်မြောက်ပိုင်းတိုင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့တွေဖြစ်တဲ့ KIA, MNDAA, TNLA နဲ့ AA တို့ကလည်းစစ်မှန်ပြီးခိုင်မာတဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်ပေါ်လာဖို့တရုတ်အစိုးရဘက်ကကြားဝေညှိနှိုင်းပေးဖို့မေတ္တာရက်ခံလိုက်ပါတယ်။နိုဝင်ဘာလ25ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ကြေညာချက်မှာတော့တိုင်းသားလက်နက်ကိုင်တွေဘက်ကနိုင်ငံရေးအရာကိုစားပြုမှုကိုမြမတပ်မတော်ကလက်မခံတဲ့အပြင်စစ်ရေးအရာအလုံးစုံချိန်မုံရေးဆိုတဲ့မူဝါဒနဲ့တိုင်းသားဒေသတွေမှာထိုးစစ်တွေကိုအဆက်မပြတ်ပြုလုပ်နေတဲ့အတွက်သူတို့အနေနဲ့တံပြန်တိုက်ခိုက်မှုသာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်ထိုးစစ်တွေချက်ချင်းရက်မယ်ဆိုရင်တိုင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့တွေကလည်းသူတို့ရဲ့တိုက်ခိုက်မှုတွေကိုချက်ချင်းရက်မှာဖြစ်တယ်လို့យေတာထားပါတယ်ရှင်။
မင်းချင်းနိုင်ပြပြခဲ့တာဖြစ်ပါလေရှင်အခုမြမရေးတုံးသက်ချက်အစည်းအဝေးကိုလှည့်ပေးပါမယ်ဦးသိန်းစိန်ဆိုရလက်ထက်မှာတရုတ်ကုမ္ပဏီအုပ်စုကိုလှုပ်ခွင်ပေးလိုက်တဲ့ကြောက်ဖြူထူစီဝါရေးစုံကိုစတင်အကောင့်ထည့်ဖော်နေပြီဖြစ်ပါတယ်အနှစ်20ကျော်ကြာမှပြီးစီးမဲ့ဒီစီမံကိန်းအကြောင်းကိုဦးအောင်ခင်ကတုံးသက်ပြီးတော့ကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားပါလေရှင်
ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာအထူးစီးပွားရေးဇုံတည်ဆောက်ဖို့လုပ်ခွင့်တင်တာလျှောက်ထားတဲ့ကုမ္ပဏီ10ခုကျော်ရှိတဲ့အနေနဲ့တရုတ်အစိုးရပိုင် CITIC CITIC China International Trust and Investment Corporation ကိုလုပ်ခွင့်ပေးလိုက်တယ်လို့ဒီနေ့စံပိုင်းမှာဦးသိန်းစိန်အစိုးရကကြေညာပါတယ်။ကုမ္ပဏီအများအပြားပြိုင်ဆိုင်ကြောက်ကြတာမှုလုပ်ခွင့်တင်တာပေးဖို့ကြံ့ကြာနေတယ်လို့သတင်းရေးကြတာတွေရှိပါတယ်။ဒီအစိုးရညီဟုံးချုပ်ကနီးမှာနားလည်မှုစာချုပ်လွှာလက်မှတ်ထိုးခဲ့တဲ့တရုတ်စီမံကိန်းကိုဦးသိန်းစိန်အစိုးရညီဟုံးချုပ်ကနီး2015နှစ်ကုန်မှာအတည်ပြုလိုက်တာဖြစ်ပါတယ်။တကယ်တော့ကြောက်ဖြူအထူးစီးပွားရေးဇုံအကောင့်တွေဖော်ဖို့အမျိုးသားစီမံကိန်းဝန်ကြီးဌာနက City Corporation ကိုအစကတည်းကကန်ထရိုက်ပေးခဲ့တာလို့ရွှေ Gas Movement အခွဲက2017 September မှာထုတ်ဝေတဲ့ Sold Out ဆိုတဲ့စာရမ်းမှာဖော်ပြပါတယ်။ဒီတိုင်းဆိုရင်တော့စီအစိုးရကလက်သိထိုးပေးခဲ့တဲ့စီမံကိန်းကို9နှစ်ကြာတဲ့အခါမှာလွတ်တော်ကအတည်ပြုတဲ့သဘောဖြစ်နေပါတယ်။တရုတ်နဲ့ပတ်သက်တဲ့လုပ်ငန်းကြီးတွေများသလောက်ပွင့်လင်းမြင်သာမှုမှလည်းအနည်းဆုံးဖြစ်တာကြောင့်ကန့်ကွက်ဆန္ဒပြမှုတွေကိုရင်ဆိုင်နေရပါတယ်
။ရခိုင်ပြည်နယ်ရံပြဲကျွန်းရဲ့ကမ်းလွန်ပင်လယ်ကသဘာဝတံငွေကိုပိုက်လိုင်းသွယ်ပြီးတရုတ်ပြည်ကိုပို့ပေးနေပါတယ်။အရှေ့လက်ပိုင်းဒေသကသင်းပေါ်နဲ့တည်ယူလာတဲ့ရေနံစိမ်းကိုကြောက်ဖြူမြို့နယ်မရေကျွန်းမှာတူလောင်ပြီးတရုတ်ပြည်ကိုပိုက်လိုင်းကနေပို့ဆောင်နေပါတယ်။ဒန်းငွေနဲ့ရေနံစိမ်းပိုက်လိုင်းစီမံကိန်းအကောင့်ထည့်ဖော်မှုကြောင့်မရေကျွန်းဒေသခံတွေရဲ့လူနေမှုဘဝဟာနှစ်ဆလောက်နှိမ့်ကျသွားကြောင်းသိရပါတယ်။လယ်မဲ့ရာမဲ့အလုပ်လက်မဲ့တွေများပြားလာလို့တရုတ်စီမံကိန်းကိုကန့်ကွက်ဆန္ဒပြကြပါတယ်။အခုတခါကြောက်ဖြူမြို့နယ်မှာစမှုဇုံရေနဲ့စစ်ကန်းနဲ့အစစ်မြေအင်အားတည်ဆောက်ဖို့မြေဧက4290တတ်မှတ်ထားပါတယ်။ကြောက်ဖြူမြို့နယ်နဲ့ယူနန်ပြည်နယ်ကိုကားလန်းနဲ့ရထားလန်းဖောက်လို့ဘူးလေတရုတ်ကရည်ရွယ်ပါတယ
်မဒေးကျွန်းကရေနံတန်းငွေလုပ်ငန်းနဲ့ကြောက်ဖြူအထူးစီးပွားရေးဇုံဟာတရုတ်ရဲ့အကြီးဆုံးစီမံကိန်းတွေဖြစ်တာမို့ကန့်ကွက်ဆန္ဒပြမှုမရှိဘဲချောချောမောမောဖြစ်ဖို့တရုတ်ကအထူးအာရုံစိုက်နေပါတယ်ဒီနေရာမှာတရုတ်တန်အမဟုံးလျန်ဟာအထူးတာဝန်ယူတည်ပုံရပါတယ်မလကကျင်းပတဲ့တရုတ်နှစ်သက်ကူးမှာမီဒီယာသမားတွေကိုညစာစားပွဲနဲ့အိတ်ခံပါတယ်တရုတ်မြန်မာလူထုအခြေခံဆက်ဆံရေးကောင်းမွန်မှုမြန်မာမီဒီယာတွေအရေးကြီးတဲ့အခါကပါဝင်ကြောင်းပြောသွားပါတယ်အထူးစီးပွားရေးဇုံစီမံကိန်းကိုလွှတ်တော်ကအတိမပြုမီ2015အစောပိုင်းကတည်းက City တရုတ်ကုမ္ပဏီအုပ်စုကကြောက်ဖြူမြို့နယ်ကျေးလက်ဖွံ့ဖြိုးရေးရန်ပုံငွေကိုကျပ်သိန်း 15,000 နဲ့မှတ်တည်ပါတယ်ကျေးရွာ50ခုအတိုးတက်တာစွာငွေထုတ်ချေးတဲ့အစီအစဉ်ဖြစ်ပါတယ
်ကြောက်ဖြူဒေသဖွံ့ဖြိုးတွက်ရေးဟာတရုတ်မြန်မာပူးပေါင်းဆောင်ရွက်ရေးမှာအလွန်အရေးကြီးတယ်လို့တရုတ်တန်မတ်ဟိုလျန်ကဆိုပါတယ်။ရခိုင်ပြည်နယ်မှာစေကန်း90နဲ့ကျောင်း90တိစောက်ဖို့လေတရုတ်ကရည်ရွယ်ပါတယ်။ကြောက်ဖြူအထူးစီးပွားရေးဇုံကို3ပိုင်းခွဲအကောင့်ထည့်ဖို့မှာဖြစ်ပြီး2038မှာအားလုံးပြီးစီးမယ်လို့မျှော်လင့်တာမို့22နှစ်စီမံကိန်းဖြစ်ပါတယ်။ပြီးစီးတဲ့အခါမှာဒေါ်လာတန်း3,000ကျော်ဘူးနှစ်စဉ်ထုတ်လုပ်ပြီးလူပေါင်း1,000,000လောက်ပလုတ်ပေးနိုင်လိမ့်မယ်လို့ဆိုပါတယ်။ မြန်မာပြည်မှာတရုတ်စီမံကိန်းတရာကျော်ရှိတဲ့အနေနဲ့ကြောက်ဖြူအထူးစီးပွားရေးဇုံဟာအကြီးဆုံးဖြစ်ပါတယ်မြန်မာပြည်မှာရွေးကောက်ပွဲ၄ချိန်ကျင်းပပြီးအစိုးရ၄ချိန်ပြောင်းလဲပြီးမှပြည်စည်းမဲ့တရုတ်ရဲ့မဟာဗျူဟာစီမံကိန်းဖြစ်ပါတယ
်ကြောက်ဖြူစက်မှုဇုံမှာစားသုံးကုန်အထည်အလေးဆောက်လုပ်ရေးပစ္စည်းပို့ဆောင်ရေးနဲ့ထောက်ပံ့ရေးပစ္စည်းစာရာတွေကိုအလုတ်သမားအင်အားနဲ့ထုတ်လုပ်ဖို့ရည်ရွယ်ပါတယ်။ကုန်ပစ္စည်းတန်ချိန်၈သန်းနဲ့ကုန်တစ်တာ၅သန်းကင်တွင်နိုင်မဲ့ရင်းနှီးစိတ်ကန်းကိုတိဆောက်မယ်လို့ဆိုပါတယ်။ဒေသခံတွေကန့်ကွက်ဆန္ဒပြကြပြီးမဲ့တရုတ်ကုမ္ပဏီတွေကတော့စိတ်အားထက်သန်နေကြပါတယ်။မူဆယ်နဲ့တရုတ်နေစားအကြားမှာမြန်မာတရုတ်ဗဟိုစီးပွားရေးဇုံတိဆောက်နေတာ2018မှာပြီးစီးမယ်လို့ခန့်မှန်းတာမို့တရုတ်မြန်မာကုန်သွယ်မှုဟာတိုးချဲ့ဖို့သာရှိပါတယ်။ဒါပေမဲ့ဒေသခံတွေရဲ့တရုတ်စံကြီးစိတ်ဓာတ်ကြောင့်ကြောက်ဖြူအထူးစီးပွားရေးဆောင်အကောင့်တွေပေါ်ရေးမှာနှောင့်နှေးကြံ့ကြာနေတာတွေအများကြီးရှိတယ်လို့သုံးသပ်ကြပါတယ်။လူမျိုးရေးဘာသာရေးပဋိပက္ခမြေယာသိမ့်ပိုက်မှုလူမှုစီးပွားရေးချက်တက်မှုစတဲ့ပြဿနာတွေကိုမဖြေရှင်းနိုင်ရင်တရုတ်မျောလင်းတယ်လို့ဖြစ်လာဖို့ခဲယဉ်တယ်လို့မြင်ကြပါတယ်။မရေကျွန်းကရင်နံဓာတ်ငွေစီမံကိန်းပြီးတဲ့အခါမှာဒေသခံတွေဘဝအခြေအနေပုံမှုဆိုးဝါးလာတာကိုသိရှိထားကြပါတယ်။ဒါပေမဲ့ကြောက်ဖြူဟာတရုတ်ရဲ့တစ်ချက်ကုန်တစ်ချက်ပြဗျူဟာဖြစ်ပါတယ်။ယူနန်ဖွံ့ဖြိုးရေးနဲ့အိန္ဒိယသမုဒ္ဒရာစောင့်ကြည့်ရေးမှာကြောက်ဖြူဟာအလွန်အရေးကြီးနေပါတယ်ခင်ဗျာ
။ဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့တင်ဆက်ထားတဲ့မြမရေသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြာခင်တင်ဆက်မဲ့ဒုတိယပိုင်းအစီအစဉ်ကြရင်တော့တပ်ငယ်မဒိမှုတွေကိုဘလို့ထိထိရောက်ရောက်ကင်တွယ်တားဆီးအရေးယူသွားမလဲဆိုတဲ့ပေါ်ဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုတော့ American Style Indian 3အင်္ဂလိပ်သင်ကန်းစာအစီအစဉ်ကိုလေ့လာကြရပါမယ်။ဒေါ်လာလာတန်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
စင်တိုင်ပဲနိုဗ ెంబ ာလရဲ့စတုထပသတင်းပကြတဲ့ဂျာတာပတိနေ့မှာအမေရိကန်ပြည်ထောင်စုမှဆို Thanksgiving ဆိုတဲ့ကျေးဇူးတော်နေ့ကိုဆင်နွှဲလေးရှိကြတာဖြစ်ပါတယ်။ Thanksgiving ကျေးဇူးတော်နေ့ဆိုရင်တာကီဆိုတဲ့ချက်ဆင်းလို့ဒေဗရတဲ့ဝဟာယဟာမပပဲမနေတဲ့စကားလုံးပဲဖြစ်ပါတယ်။ဒါကြောင့်ဒီသတင်းပရဲ့ English American Saganda မှာတာကီကိုအခြေခံတဲ့ idiom အသုံးတွေကိုကျင်ပြပေးမှာမို့ပထမဦးဆုံး
To go cold Turkey.
ကိုတင်ပြပေးမှာဖြစ်ပါတယ်။ဆာလုံးပေါင်းက TO2 GO go to go ကသွားတာဒါမှမဟုတ်တခုခုကိုစတင်ပြုလုပ်တာ COLD cold ကအေးစက်တာ TURKEY Turkey ကကျက်စင်ဆိုတော့စကဇုတ်ကုန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အေးစက်တဲ့ကျက်စင်ဖြစ်အောင်စတင်လုပ်တာဖြစ်ပါတယ်။ဒီအသုံးဆင်းသက်လာတာကတော့နောက်ခံအမျိုးမျိုးရှိပေမဲ့တခုကတော့ညက်အကောင်ကြီးလာတဲ့ကျက်စင်တစ်ကောင်လုံးကိုအမွှေးနှုတ်ပြီးအစိမ့်တိုင်းထရင်အရေကောမှာကြက်သီးမွှေးညင်းထသလိုအသွင်နဲ့မြင်တွေ့ရမှာဖြစ်ပါတယ်အလားတူပါပဲဒီသုံးရဲ့ idiom အဓိပ္ပာယ်ကမူရစ်ဆေးအရက်ဆစ်လေးစသဖြင့်ကိုဖြတ်ရမှာတဖြည်းဖြည်းမဟုတ်ပဲရုတ်တရက်လုံးဝဖြတ်လိုက်တဲ့အခါအဲ့ဒီဖြတ်တဲ့သူတွေဟာဂဒုံကင်းဖြစ်တာချမ်းတုံလာတာကြက်သီးမွှေးညင်းထတာစသဖြင့်ဖြစ်တဲ့အတွက်အဲ့လိုမူရစ်ဆေးအရက်ဆစ်လေးစသဖြင့်ဆွဲနေတာကိုကျမတို့မြန်မာအခေါ်အစိမ့်ဖြတ်ဖြတ်ရင်အဲ့ဒီလူရဲ့ပုံပန်းတရံဟာကျက်စင်တကောင်လုံးရဲ့အရေးမှာကြက်တိမွေးညင်းထတာနဲ့တူတယ်ဆိုပြီးတော့နှိုင်းရှင်ပြောရကနေဒီအသုံးဆင်းသက်လာတာဖြစ်ပါတယ်။ဒါကြောင့် idiom အဓိပ္ပာယ်ကတော့ဆွဲနေတဲ့အချင်းကိုရုတ်တရက်ဖြတ်တာကို to go turkey ရလို့ရည်ညွှန်းပြောတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
After smoking for over 20 years,John decided to go cold turkey.
John ga nene se jo sili taw la pi de naw sili go long wa phyat pho song phyat lite de lo thi bi ya ba de. Uma go naw de khaw le la chi cha ya aw ma.
After smoking for over 20 years, John decided to go cold turkey.
Ku sili tin pya pi ma ga ro
to talk turkey.
Phi ba de. Sa lung paw ga TO2TALK to talk us ကပြောတာ TURKEY turkey ကကျက်စင်ဆိုတော့စကားစုတစ်ခုလုံးရဲ့ဓာတ်ရိုက်ဒီပဲကတော့ကျက်စင်စကားပြောတာဖြစ်ပါတယ်ဒီအသုံးဆင်းသက်လာတာကလည်းနောက်ခံအမျိုးမျိုးရှိပါတယ်တစ်ခုကတော့ Thanksgiving ကျေးဇူးတော်နေ့အချိန်ခါသမျှမှာမိတ်ဆွေမိသားစုတွေစုံစည်းပြီး ချက်စင်သားချက်ပြီးညစာစားသုံးကြရကတူးနဲ့တူးခင်ငင်မမင်းရင်းနီနီပုံမွေလင်းလင်းပြောတဲ့တရိတ်ကနေဆင်းသက်လာတယ်လို့ဆိုပါတယ်။နောက်တစ်မျိုးကတော့ရှေ့အမေရိကန်ကိုလိုနီခေတ်တုန်းကအခြေချလာသူတူးနဲ့တိုင်းရင်း American Indian တူးတို့နှစ်ဦးပေါင်းပြီးတော်လိုက်ရကနေပြစ်လို့ရတဲ့ချက်စင်တွေညက်တွေကိုသူတကောင်ငါတကောင်မျက်မျက်တတအချိုးကျဝီယူရကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်။ဒါကြောင့်ဒေါက်တာကီရဲ့ idiom အသေးပဲကတော့ပြဿနာအဖြေရှာနိုင်ရေးအတွက်ပြုံးဝင်လေးလေးနှစ်ဖက်စကားပြောဆွေးနွေးတာအလုပ်ဖြစ်အောင်လေးလေးနက်နက်ဆွေးနွေးကြတာကိုဆလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ The participants of the peace talks need to talk Turkey about ceasefire issues.
ညီညာရေးဆွေးနွေးပွဲမှာပါဝင်ကြသူတွေအနေနဲ့အဖြစ်ရကိစ္စရပ်တွေမှာပြဿနာကိုအဖြေရှာနိုင်ဖို့ပွင့်မွေလင်းလင်းအလုပ်ဖြစ်အောင်ဆွေးနွေးကြဖို့လိုအပ်တယ်လို့ထည့်ပေးရပါတယ်။ George Gobi ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The participants of the peace talks need to talk Turkey about ceasefire issues.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
Like Turkey's voting for early Christmas.
ဖြစ်ပါတယ်။စာလုံးပေါင်းကLIKE like ka dura sina TURKEY turkey ga chesinwe VOTING voting a mebira FOR for ga atwe EARLY early ga sora CHRIS DMAS christmas ga christmas puedo lu longa debe ya bi zagazu de khulon ye dai yai debe ga ro christmas so so yauk ba si luကျဆင်းတွေကမဲပေးထောက်ခံကြတာနဲ့တူနေတယ်ဆိုတာပါပဲ Thanksgiving ဆိုတဲ့ကျေးဇူးတော်နေ့နဲ့ Christmas ပွဲတော်တွေကိုမိသားစုတွေမိတ်ဆွေတွေဆင်နွှဲရမှာ American ထုံတမ်းတလေအရကျဆင်းတွေကိုညစာစားသုံးကြတာဖြစ်ပါတယ်ဒါကြောင့် Christmas လို့ပွဲတော်အခါသမယတွေစောစောရောက်ပါစေလို့ကျဆင်းတွေကဆုတောင်းနေဆိုတဲ့အဓိပ္ပာယ်ကတော့ကျဆင်းတွေအနေနဲ့ဟင်းအိုးတွေကိုရောက်မဲ့အနည်းအထားကိုသူတို့ကမြန်မြန်ရောက်ပါစေလို့ဆုတောင်းတာနဲ့တူတဲ့သဘောဖြစ်ပါတယ်။ဒါကြောင့် EDM အသေးပဲကတော့ကို့အတွက်ဒုက္ခရောက်စေမဲ့ကို့အတွက်ပြဿနာတက်စေမဲ့အခြေအနေမျိုးကိုကိုကလက်ခံတာဖြစ်ပါတယ်။ကို့ဘဝမြန်မြန်ညီကုန်းချုပ်စေဖို့ကိုတိုင်လှုပ်ဆောင်တဲ့အခြေအနေမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါ။တနည်းကို့ပြဿနာကိုရှာတာကို့ပေါင်ကိုလှန်ထောင်းတာကို့လေပင်ကိုကြိုးကွင်းဆွတ်တာကိုသေးတွင်ကိုတူတာစသဖြင့်ဆူရိုးတွေနဲ့တူတယ်လို့ဆိုရမှာပါတနည်းဆိုရင်တော့ကို့အတွက်ပိုဆိုးစေတဲ့အခြေအနေကိုကိုကတည်တည်ကြီးနဲ့လက်ခံထားလဲဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ It will be like Turkey's voting for early Christmas if journalists support the censorship law
သတင်းတော်တွေနေနဲ့စင်ဆာဖြတ်တောက်မှုဥပဒေကိုထောက်ခံကြမယ်ဆိုရင်ကိုလေဘင်းကိုကြိုးဝင်းဆွတာနဲ့တူနေလိမ့်မယ်လို့ဒီပေရပါတယ်။ George Gobi ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ It will be like Turkey's voting for early Christmas if journalists support the censorship law.
ဒီတဲ့ပါ Turkey ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
To go cold Turkey, to talk Turkey, like Turkey's voting for early Christmas.
တို့ဖြစ်ကြပါတယ်အားလုံးကို Happy Thanksgiving မင်္ဂလာကျေးဇူးတော်နေ့လို့နှုတ်ဆက်အပ်ပါတယ
်ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Style Indian 3အင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်မကြာခင်မှာတော့ကျူဘာနိုင်ငံရဲ့အာနာရှင်ဟောင်းဖီဒယ်ကက်စထရိုကွယ်လွန်သွားတဲ့ပေါ်ကျူဘာလူထုရဲ့တုံ့ပြန်သံမျိုးစုံကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016နိုဝင်ဘာလ29ရက်တနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်လက်ထုတ်လွှင့်ပေးမယ့်စီစဉ်တွေထဲမှာတော့ကျူဘားနိုင်ငံရဲ့အာနာရှင်ဟောင်းဖီဒယ်ကက်စထရိုကွယ်လွန်သွားတဲ့ပေါ်ကျူဘားလူထုရဲ့တုံ့ပြန်သံမျိုးစုံကိုကြားဖို့ရှိသလိုတပ်ငယ်မတိမ်းမှုတွေကိုဘလို့ထိထိရောက်ရောက်ကင်တွယ်တားဆီးအရေးယူသွားမလဲဆိုတာနဲ့ပတ်သက်ပြီးတော့ဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုလည်းပြန်လည်ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုတော့ကျူဘားခေါင်းဆောင်ကွယ်လွန်သွားတဲ့တဲ့ရင်ကိုကြည့်အောင်ပါ။ဖီဒယ်ကက်စထရိုဟာကျူဘားလူထုကိုရောအမေရိကန်ပြည်ထောင်စုရဲ့မူဝါဒကိုပါသဘောထားကွဲလွဲစေခဲ့ပါတယ်။ကျူဘားပြည်သူတွေကြားမှာသူ့ကိုလိုလားသူမလိုလားသူတွေသဘောထားကွဲခဲ့ကြသလိုမကြခင်ကမှလမ်းပွင့်ခဲ့တဲ့ဒီကျူဘားအမေရိကန်နှစ်နိုင်ငံဆက်ဆံရေးဟာလည်းအသက်တက်လာမဲ့အမေရိကန်သမ္မတလက်ထက်မှာနောက်ပြန်လှည့်ကောင်းလှည့်နိုင်တဲ့အခြေအနေရှိနေပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ VOA သတင်းတောက် Victoria Macha ရဲ့သတင်းလွှာကိုဦးကျော်စံသားကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။အခု Fidel Castro ကွယ်လွန်တယ်လို့ကြားရတော့ကျူဘားမှာရှိတဲ့ပြည်သူတွေကငိုကြွေးပူဆွေးကြပါတယ်။သူလည်းအောက်မှာမနေချင်လို့ထွက်ပြစ်လာတဲ့လူတွေအထူးသဖြင့်အမေရိကန်ပြည်ထောင်စုရောက်နေတဲ့သူတွေကပျော်ရွှင်ကြတယ်အောင်ပွဲခံကြပါတယ်ဒီလိုနှစ်ချမ်းကွဲစေခဲ့တာဟာကျူဘားမှာကက်စထရိုအနာလက်ရှိကလေးကဖြစ်ပါတယ်ဖီဒယ်ကက်စထရိုရဲ့အကြီးမားဆုံးအောင်ပွဲဟာကျူဘားနိုင်ငံကိုထိုစဉ်ကဥဆုနေတဲ့အာနာရှင်ဘတ်တစ္စတာကိုလက်နက်ကင်တော်လှန်ရေးနဲ့ဖြုတ်ချခဲ့ခြင်းပဲဖြစ်ပါတယ်အာနာရှင်ဘတ်တစ္စတာဟာအမေရိကန်ထောက်ခံမှုနဲ့နှစ်ပေါင်းများစွာကျူဘားပြည်သူတွေကိုဖိနှိပ်အုပ်စိုးခဲ့တဲ့သူဖြစ်တဲ့အတွက်သူ့ကိုဖြုတ်ချနိုင်ခဲ့တဲ့ကက်စထရိုသရေကောင်းအဖြစ်သူ့ပြည်သူတွေကချစ်ခင်မြတ်နိုးကြသလိုကမ္ဘာပြည်သူတွေကလည်းပဲအသိအမှတ်ပြုလေးစားကြပါတယ်ကက်စထရိုအနာရလာတဲ့အခါမှာအမေရိကန်ပြည်ထောင်စုဟာကျူဘားကိုစီးပွားရေးပိတ်ဆို့မှုတွေလုပ်လာတော့လူထုကဒုက္ခရောက်ပါတယ်ဒါကြောင့်လည်းပဲဖက်ဒရယ်ကက်စထရိုအစိုးရဟာထိုစဉ်ကကမ္ဘာကွန်မြူနစ်အင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့ဆိုဗီယက်ပြည်ထောင်စုနဲ့ပုံမှန်နှိစသွားခဲ့ပါတယ်ဒီချိန်မှာကက်စထရိုကိုမနှစ်သက်သူတွေသိမ်းနှံချီပြီးကျူဘားနဲ့ရေပြင်ပိုင်း90လောက်ဝေးတဲ့အမေရိကန်ပြည်ထောင်စုဘက်ကိုပြောင်းရွှေ့လာကြပါတယ်။အခုဒီလူတွေကဖီဒယ်ကက်စထရိုကွယ်လွန်သွားပြီဆိုတာကိုကြားတဲ့အခါမှာဝန်သားအဲလည်းဖြစ်ကြပါတယ်။အဲဒီဖလော်ရီဒါပြည်နယ်မိုင်ယာမီမှာရောက်နေတဲ့ကျူဘန်အမေရိကန်တချို့ရဲ့ပြောဆိုချက်ကိုကြည့်ပါ။
Honestly my reaction was joy for my grandparents. They taught us to
ယူသားစွာပြောရရင်ကျွန်တော်ကတော့ကျွန်တော်အဖိုးအဖွားတွေအတွက်ဝမ်းသာမိပါတယ်သူတို့ဘဝတစ်လျှောက်ကြုံခဲ့ရတဲ့နာကျင်မှုတွေရုန်းကန်ခဲ့ရတာတွေကိုသူတို့ကပြောပြပါတယ်အခုကက်စထရိုတည်သွားတာဟာဒီဆင်းရဲဒုက္ခတွေရဲ့အမတင်ကေတခြုံငိမ့်သွားပြီဆိုတဲ့သဘောဖြစ်ပါတယ
် I'm not here to celebrate a man's death but I'm here to celebrate the beginning of the crumbling down
ဒီတယောက်တည်တာကိုအောင်ပွဲခံမှုတော့မဟုတ်ပါဘူးကျမတို့လူထုကိုဖိနှိပ်ချုပ်ချယ်ခဲ့တဲ့စနစ်ဆိုးစတင်ပြိုလဲသွားပြီဆိုတဲ့သဘောနဲ့အောင်ပွဲခံကျင်တာပါ
ဒါပေမဲ့ကျူဘားနိုင်ငံထဲမှာကျရင်ခဲ့တဲ့ပြည်သူတွေကတော့ဖီဒယ်ကက်စထရိုအတွက်ဝန်းရွေးပူဆွေးငိုကြွေးကြပါတယ
်။ Es algo muy triste y muy doloroso porque verdaderamente fue
တိတ်ကိုဝမ်းနည်းရပါတယ်ရှင်။ရင်ထဲမှာနာကျင်ခံစားရပါတယ်။သူဟာကျမတို့ပြည်သူတွေကိုအစဉ်သဖြင့်ကူညီခဲ့တဲ့ပုံကိုကြီးပါ။သူဟာကျမတို့ဖို့ဘယ်တော့မှမေးမရနိုင်တဲ့ပုံကိုကြီးတူပါရှင
်။ Del legado más importante creo que él es que se construyó
သူထိုက်ခဲ့တဲ့အရေးကြီးဆုံးအစီအလာကတော့ကျူဘားနိုင်ငံကိုတည်ထောင်ခဲ့ခြင်းပဲဖြစ်ပါတယ်။ပုံမိုလုံခြုံမှုရှိပြီးကျွန်တော်တို့တွေအကြမှာလူသားချင်းစာနာစိတ်ဖြစ်ထွန်းစေခဲ့ခြင်းပဲဖြစ်ပါတယ်လို့ပြောသွားတာပါ။ကက်စထရိုဟာအမေရိကန်သမ္မတဆက်တဆက်နဲ့အပြိုင်ကျူဘားကိုအုပ်ချုပ်ခဲ့ပြီးနာမကျန်းဖြစ်လာတဲ့အခါသူညီရောကက်စထရိုကိုအနာထွက်ထားခဲ့ပါတယ်။ဒီအချိန်မှာပဲအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးပြန်လည်လမ်းပွင့်လာခဲ့တာပါ။ကျူဘားနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုအစပြုနေခြင်းဟာအခုလိုဖီဒယ်ကက်စထရိုကွယ်လွန်သွားတဲ့အတွက်တော့အဟံတာဖြစ်သွားနိုင်မဲ့အခြေအနေမရှိပါဘူးအထူးသဖြင့်ကျူဘားဘက်ကဒီလိုပြောင်းလဲမဲ့အလားအလာမရှိဘူးလို့ Florida International University ကပမောက္ခ Eduardo Gamara ကအခုလိုပြောပါတယ်ကျူဘားကအသွင်ကူးပြောင်းရေးလုပ်နေပါပြီဒါကို2018 February လအထိ Raul Castro ကဆက်လက်ဦးဆောင်သွားပါလိမ့်မယ်2018အလွန်ကာလအထိတောင်ဒီအသွင်ကူးပြောင်းရေးရန်တရားကိုပြင်ဆင်ထားပြီးလည်းဖြစ်ပါတယ်ဒါကြောင့်ကျူဘားအနေနဲ့အပြောင်းအလဲရှိမှာမဟုတ်ပါဘူးလို့သူကဆိုပါတယ်။ဒါပေမဲ့ American သမ္မတ Donald Trump ကတော့ဘယ်လိုပြောင်းလဲလာမယ်ဆိုတာသူသမ္မတရာထူးလက်ခံမဲ့ January 20ရက်နေ့အထိစဉ်းစားလင်းလင်းသိနိုင်ဦးမှာမဟုတ်ပါဘူး။မနစ်တုန်းကတော့ကျူဘားနဲ့ဆက်ဆံရေးလမ်းပွင့်သွားပြီဆိုတာဟာကောက်နယ်လို့သူပြောခဲ့တာပါ။သို့တော်လည်းပဲရွေးကောက်ပွဲမဲဆွယ်တဲ့ကာလရောက်လာတဲ့အခါမှာတော့သူကလေတံပြောင်းသွားခဲ့ပါတ
ယ်has to treat us fairly and it has to treat the people of Cuba
ကျူဘားလူထုကိုရောဒီဘက်ရောက်နေတဲ့ကျူဘားကလူတွေကိုပါမျက်မျက်တတဆက်ဆံဖို့လိုပါတယ်။ Obama လက်မှတ်ရေးထိုးခဲ့တဲ့သဘောတူညီမှုဟာတိတ်ပြော့ပါတယ်။ကျွန်တော်တို့ဘာမှမရဘူး။ကျွန်တော်ကတော့အားကောင်းတဲ့ကျူဘားလူထုအတွက်လည်းအကျိုးရှိတဲ့သဘောတူညီမှုရအောင်တတ်နိုင်သမျှလှုပ်သွားမှာဖြစ်ပါတယ်
။ဒ ဒါအပြင်စနေနေ့ကဖုတ်ပြန်တဲ့ကြေညာချက်ထက်မှလည်းကက်စထရိုကိုမလိုလားတဲ့အမေရိကန်လွှတ်တော်အမတ်တီးရဲ့လေသံအတိုင်းပဲဖက်ဒရယ်ကက်စထရိုဟာရက်ဆက်ကြံ့ကြုတ်တဲ့အာဏာရှင်ဖြစ်တယ်လို့ဖော်ပြထားကြောင်းပါခင်ဗျာ
။ဦးကျော်စံသာပြပြခဲ့တာဖြစ်ပါတယ်ရှင် VOA ကနေတနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဓာတ်ရိုက်လေလိုင်းစီစဉ်ကိုအလှည့်ပေးဖို့ချိန်ရောက်ပါပြီ။ထုတ်လုပ်သူမတ်ဆုမွန်နဲ့အတူဒေါခင်ဆိုးဝင်းကစီစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင်။ VOA American တိုင်းရဲ့ဓာတ်ရိုက်လေလိုင်းစီစဉ်ကနေကြိုဆိုပါရစေ။မြန်မာပြည်မှာအခုတလောကြားနေရတဲ့စိတ်မချမ်းသာစရာ၊တက်ငယ်မတိမှု၊လူသက်မှုသတင်းတွေနဲ့ပတ်သက်ပြီးတော့ဘယ်လိုကင်တွယ်ကြရင်ကောင်းမလဲ။ဘယ်ပုံဘယ်နည်းကြိုတွင်ကာကွယ်ကြရင်ကောင်းမလဲ။လူမှုအကြပညာပေးလုပ်ငန်းတွေကိုတွင်တွင်ကြဲကြဲဘယ်လိုလှုပ်သွားကြရင်ကောင်းမလဲဆိုတာတွေကိုအပြုသဘောနဲ့ဒီကနေ့သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါရစေ။ကျမတို့ဒီနေ့ဖိတ်ခေါ်ထားတဲ့ဟိုကျွမ်းကျင်သူပုံကိုယ်တွေကတော့ဒီတက်ငယ်မတိမှုတွေကိုအပြင်းထန်ဆုံးပြစ်ဒဏ်ပေးဖို့အတွက်ပထမအကြိမ်ပြည်သူ့လွှတ်တော်မှာဥပဒေကြမ်းတင်သွင်းခဲ့တယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကြီးလည်းဖြစ်နောက်ရှေ့နေကြီးလည်းဖြစ်တဲ့ဦးသိန်းညော်မှာနောက်တစ်ယောက်ကတော့ဩစတြေးလျနိုင်ငံကစိတ်ရောဂါအထူးကူဆရာဝန်ကြီးဒေါက်တာရီမွန်တင့်ဝေပါနောက်တစ်ယောက်ကတော့တက်ငယ်မတိမှုတွေကြိုတင်ကာကွယ်ရေးပညာပေးဆောင်ရွက်နေတဲ့ဒီကံတော်မြေမှအတွဲလက်များပညာရေးအထောက်အကူပြုအသင်းထူထောင်သူမတ်မေဇွန်ဦးနောက်သတင်းတောက်မတ်ဂျူလိုင်မိုးတို့ကိုလည်းဖိတ်ခေါ်ထားပါတယ်။ကျွန်မပထမဦးဆုံးတော့လေတက်ငယ်မရိမှုတွေကိုပြစ်ဒဏ်ပေးဖို့အတွက်ကိုဒီပြည်သူ့လွှတ်တော်မှာဥပဒေကြမ်းတင်သွင်းခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းရှေ့နေကြီးဦးသိန်းညွန့်ရဲ့ဒီသူတင်သွင်းကြတာနဲ့ပတ်သက်ပြီးတော့အရင်ဆုံးနားထောင်ကြည့်ရအောင်ပါရှင်
။အရင်ဆုံးကရှိရဲဆိုတာနော်ပထွေးရီမရပါသမီးကိုပြုကျင့်တဲ့အမှုဒီရင်းရီသမီးရဲ့ကိုပြုကျင့်မှုဆိုတာကိုလုံးကအင်မတန်ရှားတော့ရှားပါနော်တရားရုံးရဲ့စီရင်ထုံးတွေမှာနော်သူတို့လူတရိတ်ဆံမျိုးထိရောက်စွာပြည်နာပြီးတင်လဲဆိုတာစီရင်ထုံးတော့တစ်ခုပဲရှိအဲ့တော့2013ခုနှစ်တည်းကခေရီလီသမီးရင်းကိုနော်မရိပြုကျင့်မှုကြီးတယောက်တည်းကိုမကဘူးသမီးမျိုးလုံးကိုမရိပြုကျင့်ခဲ့တဲ့တည်င်းလေးအဲ့ဒီတည်င်းလေးကိုနော်ဒီမီဒီယာတွေကရေးသားဖော်ပြလာတဲ့အခါမှာနော်ဒါတိုက်ကြည့်မှာဒီအန်ဒရီယာကြီးတော့မယ်ဒီအန်ဒရီယာကိုနော်ချိုးပြမကားခွင့်နိုင်ရင်ကလေးသူငယ်တွေကနော်ဒီပွင့်လာစားမှာဟုတ်တခြားကြီးပိတ်ချေတော့မယ်ဆိုတာကျွန်တော်ကမြင်တဲ့အတွက်နော်2013နေရတွေကဒီကလေးသူငယ်ဗိဓမာတွေကိုတည်တံပေးဖို့ကျွန်တော်စတင်ကြိုးပမ်းခဲ့တယ်အရင်ဆုံးတော့ကျွန်တော်ပြည်မှုဆိုင်ဥပဒေပုံမှန် 386 မှာကိုမူလသက်သက်ကြုံနာမယ်တတ်မှတ်ထားတော့တော့ကျွန်တော်ကဒါကိုတည်တံပေးဖို့ကျွန်တော်တင်ခဲ့တယ်ဒါပေမဲ့ဗမာလူတင်လဲအင်္ဂလိပ်လူမတင်လို့ဆိုပြီးဟန်တာလဲဆိုတော့ကျွန်တော်ရှစ်တူလို့မရအောင်အဲ့တော့ကြောင့်ကျွန်တော်အဲ့ဒီ2013စက်တင်ဘာလမှာပဲတော့အထမအချိန်ကျင်းပါတဲ့လွတ်တော်ပြည်သူ့လွတ်တော်မှာကလေးသူငယ်ဥပဒေကိုပြင်ဆင်ပြီးတော့တော့ကလေးသူငယ်တွေကိုမရေမှုကျူးလွန်တဲ့လူတွေကိုအနိုင်ဆုံးသက်ကြောနာအမြင့်ဆုံးတည်တံပေးဖို့ကျွန်တော်ကြိုးပမ်းခဲ့တယ်။အဲဒီမှာမဲခွဲတဲ့အခါကျတော့ဒီတော်ခင်စောဝီတို့အပါအဝင်တိုင်းသူလွတ်တော်သူတွေကျွန်တော်ထောက်ခံတယ်။အဲဒီကတော့၉ယောက်နော်ဟိုအမျိုးသမီးအမတ်တော်တော်များများ၉ယောက်ပေါ့နော်ထောက်ခံခဲ့တာရှိတယ်။အလုံး၁၉ယောက်ပဲထောက်ခံလဲဆိုရဲကျွန်တော်ဥပဒေကြာအရင်နှိပ်ခဲ့တယ်။နော်အဲ့ဒါကြောင့်ကျွန်တော်တတိယအကြိမ်2014ဒီဇင်ဘာလမှာထပ်ပြီးတော့စနေပြည်မြောက်လွတ်တော်ကိုအထူးတွေရေးဆွဲပြီးတဲ့အဲ့ဒါတော့ဗာလဲဆိုတော့ကျွန်တော်တို့ချိန်ကောင်းပြီပုံမှန်30နှစ်ခလေးသူငယ်ကြီးဆောက်ရမယ်ဆိုရဲ့ချက်နောက်တစ်ခုကကျွန်တော်တို့1990တခုကနော်လက်မှတ်ရေးထိုးခဲ့တဲ့ကွတ်တမဲကမှာလက်မှတ်ရေးထိုးခဲ့တဲ့ခလေးသူငယ်ခွင့်ရများဆိုင်ရာနော်ဒီသဘောတူညီချက်တွေနဲ့ညီနော်ခလေးသူငယ်ဒီကိုလိမ်မှုဆိုင်ရာစော်ကားဒီမှာကာကွယ်တဲ့အထူးတွေပြင်ပြီးတော့နောက်ပြုလို့တော့မှကျွန်တော်ကြိုးပမ်းခဲ့တာ2015 ET လာရှင်းနေမှာဆွေးနွေးခွင့်ရခဲ့တယ်။အဲ့ဒီကမှကျွန်တော်ကလေးသူငယ်တွေပရိတ်ကျင်းမှုတွေကိုမြို့နယ်လိုက်ကျွန်တော်အသေးစိတ်ရှင်းပြတဲ့ခါမှာအဲ့ဒီချိန်ကလွတ်တော်ဥက္ကဋ္ဌကျွန်တော်ရှင်းပြချက်ပုံမှာသူဘဝင်မကြဘူးလို့ဆိုတယ်။အဲ့တော့သူ့ရဲ့တုတ်ပြန်မှုတွေကြောင့်အဲ့ဒီဥပဒေကိုမဲခွဲတဲ့ခါမှာဒီလွတ်တော်ကြီးမှကျွန်တော်ကိုဦးတယောက်မှထောက်ခံခဲ့တဲ့ကျင်းမရှိဘဲနဲ့ကျွန်တော်အရင်နေခဲ့ရတယ်။ဒါပြုလို့တော့မှကျွန်တော်၃ချိန်ကျူးပန်းခဲ့တာပေါ့။ဟောဒါကြောင့်ကျွန်တော်က2015စက်တင်ဘာလမှာနော်ဒီပြည်သူလူသိဖို့လွတ်တော်ထဲမှာကျွန်တော်ကလေးသူငယ်ပရိသမားတွေသိတံပေးဖို့ဘယ်လိုဆောင်ရွက်ခဲ့တယ်ဆိုတာကိုစာအုပ်ထုတ်ဝေပြီးတော့တိုင်းပြည်ကိုကျွန်တော်သင်ပြခဲ့ပါပြီ။ ခုလည်းဒီစာအုပ်ပေါ်မှာအခြေခံပြီးတော့သို့တော်ပြင်ပလမ်းကြောင်းကလေကလေးသူငယ်မရိသမားတွေကိုပြည်ထောင်ပေးနိုင်တဲ့ဥပဒေပြဋ္ဌာန်းနိုင်လို့တော့ကျွန်တော်ဆက်လက်ပြီးတော့ဆောင်ရွက်နေပါ
โอเคเจซุอายิติมาเลยอุเต็งญ่อရှင်ဒီလိုမျိုးဟိုတက်ငယ်မရိမှုဖြစ်တယ်ဆိုတဲ့နေရာမှာဒီစိတ်ယောဂာနဲ့ရောပတ်သက်နေသလားလို့ပါအဲ့တော့စိတ်ယောဂာအထုကုဆရာဝန်ကြီးဒေါက်တာရီမန်တင့်ဝေအနေနဲ့ဒီလိုမျိုးမရိမှုတက်ငယ်ဒီအသက်မပြည့်သေးတဲ့ကလေးတွေကိုမရိမှုကျူးလွန်ရလောက်အောင်ဒီလိုရဲ့စိတ်ယောဂာအခြေအနေပေါ့နော်အဲ့ဒါဘယ်လိုများဟိုဖြစ်တာပါလိဟိုဘယ်လိုဒီလိုမျိုးကျူးလွန်ရလောက်အောင်ကိုစိတ်ကမမှန်ဖြစ်နေကြတာပါလားရှင
်ဟိုတပတ်တော်ကျွန်တော်ပြောချင်တဲ့အချက်ကတော့ကျွန်တော်နိုင်ငံတကာနိုင်ငံတွေမဟုတ်ပါဘူးဆိုတဲ့အကြောင်းကိုကျွန်တော်တင်ပြချင်ပါတယ်အမေရိကန်နိုင်ငံတို့အော်စတြေးလျနိုင်ငံတို့မှာလည်းအလားတူ statistics ရှိပါတယ်အလားတူ statistics ရှိတဲ့အတွက်ကြောင့်လည်းဒီလိုကိစ္စကြီးများပြတာတဲ့အတွက်ကြောင့်เนาะကျွန်တော်တို့အခြေအနေအရဒီပြင်သစ်နဲ့ဒီဥပဒေ legislation တွေကိုပြင်ဖို့ဆိုပြီးတော့ဒီလူကနေပြီးတော့တောင်းဆိုတာရှိပါတယ်မြန်မာပြည်မှာတောင်းဆိုနေလို့ရဒီမှာအပြင်းထန်ဆုံးဟိုအပြစ်တမ်းပေးပါဆိုပြီးတော့တောင်းဆိုမှုတွေရှိပါဥပမာကျွန်တော်ပြောအောင်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဒီဆော့ဖ်ဝဲကျွန်တော်နေထိုင်တဲ့စစ်မီဒီဆော့ဖ်ဝဲစတိတ်ကဂါဗာမန့်ကပြီးခဲ့တဲ့တင်ဂျွန်လ6ရက်နေ့မှာပဲဒီလွန်ခဲ့တဲ့ဒီဥပဒေတွေကိုသူကပြန်ပြီးတော့ပြင်ဆင်ပြီးတော့ဒီ sex offender တွေကိုအပြင်းဆုံးကံအပြစ်ကံပေးဖို့ပြင်းပြင်းထန်ထန်လူလူရဲ့သဘောနဲ့ဟိုတို့ဥပဒေဟိုတူညီတဲ့ဟိုအပြစ်ကံပေးဖို့ဆိုပြီးတော့ကျွန်တော်ဥပဒေပြဋ္ဌာန်းပြီးသားဖြစ်ပါတယ်အမေရိကန်နိုင်ငံမှာဆိုလို့ရှိရင်လည်းလူဝီဆီယာနာအိုရစ်စတိတ်ဆိုလို့ရှိရင်လည်းပေရန်ဒီပေးပါတယ်တခြားစိတ်ကြီးပါတယ်အဲ့လိုမျိုးတွေရှိပါတယ်အဲ့တော့ကျွန်တော်ဆိုလို့ရင်ကဒီစိတ်ယောဂတစ်ခုတည်းကြောင့်လို့မဟုတ်ခဲ့နေလူမှုအတိုင်းဝန်းမှာဖြစ်နေတဲ့ပြဿနာတွေဟိုကြောင့်ခြုံပြီးတော့လည်းဖြစ်တာတွေပါပါတယ်စိတ်ယောဂကြောင့်ဖြစ်တာလည်းပါပါတယ်စိတ်ယောဂကြောင့်ဖြစ်တဲ့ဥစ္စာမှာဆိုလို့ရှိရင်တော့ဥပမာကျွန်တော် mood disorder ပေါ့ဗျာစိတ်တကြဖြစ်တဲ့ယောဂမျိုးစိတ်ကြကြတဲ့ယောဂမျိုးအဲ့လိုယောဂမျိုးရှိတဲ့လူတွေကအရက်သေးတာတောက်တုံးပြီးတော့ဒီအရက်ဆွဲသွားတဲ့ခါကြလို့ရှိရင်ဒီမူရစီဝါတွေဆွဲသွားတဲ့ခါမှာသူတို့မှာစဉ်းကျင်တုံတရားနည်းသွားနိုင်ပါတယ်အဲသူတို့မှာဟိုချင့်ချိန်နိုင်တဲ့ insight ကဟိုဒီဝေဘာနိုင်တဲ့ insight မရှိဘဲနဲ့ချင့်ချိန်နိုင်တဲ့အင်အားနည်းသွားတာဖြစ်ပါတယ်အဲ့လိုခါမှာဒီလိုများသောအဖြစ်သူတို့ဟိုအဖေနဲ့ဖြစ်တဲ့ကိစ္စတို့ဒီ incest လို့ခေါ်တာပေါ့လေဒီသားစုမှာသူရင်သားရင်နီးစပ်တဲ့ခါမှာဖြစ်တဲ့ကိစ္စတွေများသောအဖြစ်ကျွန်တော်တို့ crowded situation တွေမှာဖြစ်နေတယ်။ဒါကြတော့လူနေမှုအနေထားမှာမိကြတဲ့အခြေခံမျိုးမှာဖြစ်နိုင်တယ်။နောက်ကဟိုစိတ်ကြကြပြီးတော့အဲ့လိုဖြစ်တဲ့အခြေမျိုးမှာဥပမာဟိုစနီးသားများကလည်းနာရာရှိယောဂါဖြစ်နေတယ်၊ကလေးတွေလည်းများတယ်၊အလုပ်ကံလည်းမရှိဘူး။အဲ့လိုခါမှာအဖြေလုပ်တဲ့အတူပါလည်းပဲအရက်သေးတာတောက်တွန်းပြီးတော့ alcoholic ပေါ့ဗျာ။အဲ့လိုမျိုးဖြစ်တဲ့အခြေမှာသမီးကလည်းပဲကြီးထွားလာတဲ့အခြေ။အဲ့လိုခါမျိုးမှာဖြစ်တာတွေများပါတယ်။နောက်တစ်ချက်ကျွန်တော်သွားစဉ်းစားမိတာကယောဂါအပြင်ကိုဥပဒေနဲ့တားဆီးပြီးတော့လုပ်ရတဲ့အနေအထားမျိုးရှိတယ်ဆိုတော့ကျွန်တော် system problem ပေါ့ဗျာ user တွေကိုကျွန်တော်က short မတွက်ထားပဲနဲ့ဒါမဖြစ်နိုင်ပါဘူးဒီတို့ရေးချေတဲ့ဟိုအတိုင်းဝန်းမှာမဖြစ်နိုင်ပါဘူးဒါမဖြစ်တဲ့ဘူးသူတွေကလည်းရှောင်ရှားရတယ်ဘာသာတရားလည်းဘယ်လိုပြောထားတယ်ပေါ့ဘယ်လိုပဲပြောထားဘယ်လိုပဲတုံ့ပြန်ထားတော့များလည်းပဲဒီ user တွေကဖြစ်တဲ့ဖြစ်တာရှိတဲ့အကြောင်းနဲ့ဖြစ်တဲ့အကြောင်းကျွန်တော်တို့ကကလေးသူငယ်တွေကိုပညာပေးတဲ့အနေနဲ့သူတို့မိဘတွေက parenting မှာ part of the parenting မှာကလေးတွေကိုသူတို့အပြင်လူတွေကနေပြီးတော့ကိုယ်ကိုလာပြီးတော့ဟလာပြူဆွဲလို့ရှိရင်မပါတော့အောင်ဒါမှမဟုတ်ကိုယ့်ရဲ့ဟလာမိဘအတိုင်းဝန်းပဲဖြစ်ဖြစ်နော်ကိုယ့်ရဲ့ခန္ဓာကိုယ်အစိတ်ပိုင်းတချို့ကကိုယ်ပဲပိုင်ဆိုင်နေကိုယ်မှာတန်မိုးရှိရမယ်အဲ့တန်မိုးရှိတဲ့ထားတဲ့အစိတ်ပိုင်းကိုတခြားလူတွေထိတိုင်တာကိုလက်မခံဖို့မိမိကိုလည်းတခြားဟိုလူကြီးတွေကနေပြီးတော့သူတို့အင်္ဂါကိုကန်ဆိုင်နေခလာဟိုတို့ဖြစ်ခိုင်းတဲ့ solution တွေပဲမလို့ဖို့ကန့်ကွက်ဖို့ဒီဘာတွေကိုပြန်ပြီးတော့တိုင်ကြားဖို့ဆရာသမားကိုတိုင်ကြားဖို့
ဟုတ်ကဲ့ပါဆရာ
တော့ကတူမစ်တူမစ်စ်ဘောင်းနဲ့ဖြစ်လို့ရှိရင်တော့မှဒီဘာနဲ့ညောင်အချင်းများလို့ဆိုတော့ကလေးတွေကိုသင်ပေးထားပြီးတို့ကဒီလိုအပ်တဲ့အာဏာပိုင်တွေကိုတိုင်ကြားနိုင်တဲ့အစ်စ်ရှိအောင်သင်တင်ပေးလို့ရှိရင်တော့ဒီကိစ္စတွေနဲ့အကာအကွယ်ရနိုင်တယ်လို့ကျွန်တော်ဖြစ်ပါတယ
်ဟုတ်ကဲ့ပါဆရာကျေးဇူးပါဆရာအခုဒီကန်းကုန်မြေမှာတွဲလက်များပညာရေးအထောက်အကူပြုတင်ကမတ်မေဇွန်ဦးကနေပြီးတော့ဟိုဒီကလေးတငယ်တွေသတိပြုဖို့နော်အုတ်ထင်းသူမျိုးရများသတိပြုတယ်လို့ခုနဆရာပြောတယ်လို့ပဲပေါ့နော်ဟို prevention and protection ပေါ့ကာကွယ်ဖို့အတွက်ကိုဟိုစာဆောင်လေးတွေပေါ့ရေးပြီးတော့ဖြန့်ထားတာရှိပါတယ်အဲ့တော့မတ်မေဇွန်ဦးရေအဲ့ဒီဒီကလေးတငယ်တွေရောမိဘတွေနေတယ်ပေါ့သတိပြုရန်အချက်ကလေးတွေကိုအချင်းချင်းပြောပြပေးပါလားရှင
်ဟုတ်ကဲ့ရှင်ဒီတမလူဘက်ကလည်းတမလူလုံနိုင်တဲ့အကြောင်းအရာတွေပေါ့မိဘတွေအုတ်ထင်းသူတွေနဲ့ကလေးတွေကိုတက်လက်နှိုးဆော်တဲ့အနေနဲ့ဒီအချက်လေးတွေကိုတမလူကရေးသားခဲ့တာဖြစ်ပါတယ်။ကလေးငယ်တွေသတိပြုဖို့ကတော့နေအိမ်မဝေးရသူမိဘအုတ်ထင်းသူတွေမတိရဲနဲ့လုံးဝမသွားပါနဲ့။နေအိမ်မအပြင်ဘက်ကိုထွက်ကစားရင်းမိဘများအုတ်ထင်းသူများကိုအတိပေးပြီးမှသွားပါ။ Chang Ten and Jushima Pianin, A Mutan Jama, Chenilin, Pony Jama. Mimi Matido on the other Midu Koko Malay Barnet. Mimi Matido, the Zayanin, Lowas Gama Diovane. Mimi Matido, the Majuidi, a Sata, a Yahoo, Lowa Masata Barnet. Lutu da Doni Amyado, the Alkem Dawane. Mimi Kukana, say by Yahoo, Miki Malo, Midu Gumia, Pimakai Mane, Dabo Yamakai Mane. So do a ma, Dabo Yah, video Yahoo. Midu labia, low amativane. Lucian or Lanya, Malmonia, Nadu, the outer low amatuavane. Taro tomorrow clean, the review wood where he had a chativa. Not a car, okay, moving and be married, the review wood at all. Kalinao, Nima, we are do, kind saying, say Lucian, low amatilubane. Mamma dinna, Tainaro, and Kalay the outer, Midinia, Mamma Lubane. We say, yeah, these are Tauta, we need Kalayo, low amatavane. ပါပါနဲ့အခြားသူများကိုယုံကြည်ပြီးတော့မိမိကလေးကိုဘယ်နေရာတို့များမထည့်ပါနဲ့ကလေးကိုအခြားသူများနဲ့ထားခဲ့ခြင်းအခြားသူများအောက်တည်ခိုင်းခြင်းလုံးဝမလုပ်ပါနဲ့ကြောက်အတင်းကျူရှင်တို့တယောက်တည်းလုံးဝမလုပ်ပါနဲ့ကလေးရှိရင်မိဘများမှာလိမ်မိုင်းဆိုင်ရာအပြုအမူများမလုပ်မိစေရန်ကိုအတတ်နိုင်ဆုံးသတိထားရှောင်ခြင်းပါကလေးတွင်ကြောင်းလဲလာတော့အပြုအမူနေထိုင်နေရှိပါကမိဘတွေကချက်ချင်းမေးမြန်းပါ
ကလေးရင်ဖွင့်တယ်ပြောပြတဲ့စကားတွေကိုအလေးထားပြီးနားထောင်ပေးပါလေးမှုဆိုင်ရာများကိုကလေးတိတိကျကျမှာစာရေးဗဟုသုတဖြစ်ပြောပြပါဆိုပြီးတော့ကျမတို့ကဒီမိဘတွေနဲ့ကလေးငယ်တွေသတိထားဖို့အချက်တွေကိုထုတ်ခဲ့ပါတယ်ရှင်ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်မတ်မေဆွန်ဦးရေနောက်တစ်ယောက်ကျမဖိတ်ခေါ်ထားတာကတော့ OASIS Channel ကမတ်ဇူလိုင်မိုးပါမတ်ဇူလိုင်မိုးကလည်းသူ့ရဲ့ post မှာအချက်ပ
ခုနောက်ပိုင်းမှာဆိုရင်တော့ကျမရဲ့ဒီ data အပေါ်မှာဒီတက်ငယ်မယ်မှုကိစ္စနဲ့ပတ်သက်ပြီးတော့ပဲတောက်လျှောက်ကျမရေးဖြစ်ပါတယ်။ကျမကိုယ်တိုင်လည်း၈နှစ်အရွယ်သားလေးတယောက်နဲ့၅နှစ်အရွယ်သမီးလေးတယောက်ကျမမှာရှိပါတယ်။အခုမြင်ရကြားရနေရတဲ့ကလည်းတော်တော်ကိုအချိန်ကြီးစိုးလာပါပြီ။တကယ်ကိုဖေးရင်အပူအရင်နေဦးလေးတွေရတော့မှပဲစိတ်မချတော့တဲ့အချိန်ကြီးဆိုတော့ကျမလို့ single မသားတယောက်အနေနဲ့ဆိုကျမမှာအလုလောက်ရတစ်ဖက်ခလေးတွေကိုစိတ်မချတာတစ်ဖက်နဲ့ကျမတော်တော်ကိုကတိလင်တာဖြစ်ရပါတယ်။နောက်တစ်ခုကဆရာမတွေပြောတဲ့အတိုင်းပါပဲ။လင်းမှုဆိုင်ရာစော်ကားမှုခံပြီးသွားတဲ့ခလေးတယောက်ကဘယ်နည်းနဲ့မှသူ့အနာဂတ်အတွက်ကစဉ်လုံးတော့မဖြစ်နေတော့ပါဘူး။တကယ်ကိုရင်နာစရာကောင်းပါလေ။ဒီပြစ်မှုတွေနောက်ပိုင်းခက်ခဲစိတ်ဖြစ်လာတဲ့အခါမှာကျမအချိန်လေးတစ်ခုယူပြီးတော့ကျမသားလေးနဲ့သမီးလေးနဲ့ကိုကျမစကားတွေအများကြီးပြောပြပါတယ်။ကျမပြောတယ်အဲ့နဲ့တင်းနေဒီမလိုလားအတက်နေရလေးပေါ့နော်။ကင်တွေချင်းတခြားတော့သူတွေရဲ့ပေါ့နော်အဲ့လိုမျိုးတွေအချက်နှမ်းချင်းဘာလို့အကုန်လုံးပေါ့ဒီမှာအဲ့လိုမျိုးတွေဖြစ်လာခဲ့ရင်မမေကိုပြောပါ။အခုတော့သမီးတို့သားတို့လောက်တဲ့သူတွေရှိလဲလို့ဒီမှာနေပြခဲ့ပါလား။အဲ့ဒါကဘာကြောင့်အဲ့လိုမျိုးရတာလဲတဲ့။ဘာဖြစ်မှမဟုတ်လို့လဲတဲ့။ဒီမှာပြန်မေးပါလေ။အဲ့ဒါသားတို့သမီးတို့ဒါစော့ကားခြင်းပဲလို့ပြောတော့ကျွန်တော်သမီးလေးပြန်ပြီးရတဲ့ကကျမရင်ထဲမှာစိတ်မကောင်းအောင်တော်တော်ဖြစ်သွားပါတယ်။ကျမတမီးလည်း9နှစ်ကျော်ပါပြီ။စော်ကားလို့ဆိုတာဘာလဲမသိဘူးတဲ့။ဆိုတော့9နှစ်ကျော်ပြီကျမတမီးလည်းအောင်စော်ကားတယ်ဆိုတဲ့အသေးပေကိုမသိချောင်။ဒါကိုကျမတို့ကြားနေရတာဒီနှစ်ကျော်အရွယ်လေးသူ့အကိုစော်ကားလိုက်လို့ဒီမှာတကယ်ပြည့်ပြည့်စုံစုံဝေဒနာကြီးခံစားရတော့ကျမရင်ထဲမှာတဆစ်ဆစ်နဲ့လာတင်ရပါလေ။ဒီကြားထဲမှာအခုကျမရဲ့ဒီ Facebook ပါတော့နောက်ဆက်မှာပဲ။မင်းတီမနိုင်တော့တာရတာပေါ့ဆံပြရကကျမကိုပုံလေးတွေရောတတိအချက်လက်တွေရောနှမ်းပို့ပါလေကျမလည်းဘလို့ဆောင်ရမလဲမသိသေးဘူးကျမလည်းအခုအားလုံးနဲ့တိုင်နေဖို့စဉ်းစားထားပါလေခလေးလေးကရှင်းပြလောက်ရှိပါမယ်စိတ်ကြမ်းပါရေမကောင်းချပါဘူးဆိုတော့အခုမှကျတော့ဒီခလေးလေးကိုကျတော့လိန်တိုင်းဆိုင်ရာကျူးလွန်ပြီးစော်ကားမှုအသက်50ပတ်ဝန်းကျင်လောက်ရှိတဲ့လူတူကစော်ကားပြင်ကြနေပါလေခလေးကိုယ်တိုင်ကလည်းအလိုလိုပါဖြစ်နေပါလေပါကြောင့်လည်းဆိုတော့ခလေးကစိတ်ကြမ်းမာရေးဖြစ်နေရတဲ့ခလေးဆိုတော့သူလည်းဘာမှနားမလည်ဘူးမသိဘူးပေါ့နော်။ဆိုတော့ကျမအဲ့အမျိုးသမီးကျမကိုတင်းနေတဲ့အမျိုးသမီးကျမပြန်ပြောပါရစေ။ဒီကိစ္စတွေကိုသူ့ရဲ့မိသားတွေကိုအသိပေးပါ။သူ့မိသားတွေကိုဒါပြောပြတဲ့နယ်ဆိုတော့သူကလည်းပြောပါတယ်ကျမတို့ကနေမျိုးဖြစ်တဲ့အတွက်ကြောင့်ကျမတို့ပြောလိုက်တဲ့အချိန်ကျမတို့ပြန်ပြီးအမှုဆက်လိုက်မယ်တဲ့။ဟိုသူ့မြမပေါ့နော်ဒီကျမကိုတင်းနေတဲ့အမျိုးသမီးရဲ့ညမကိုယ်တိုင်ကအမြဲတမ်းမကြခဏကိုမြင်နေပါတယ်တဲ့။ဒီကလေးလေးကိုမတကနာလိမ့်မှုဆိုင်ရာတူးတော့စော်ကားမှုတွေအများအားလုပ်နေပါလေတဲ့ဆိုတော့ဒါမျိုးတွေကျမတို့ဘယ်လိုရှေ့ဆက်ပြီးလုပ်ကြမလဲပေါ့နော်
ဟိုတော့ကျွန်တော်တို့ကအခုဆရာဦးသိန်းကပြောသွားသလိုပါပဲအတော့မှတင်နေတော့ကျွန်တော်တို့တအားဝမ်းသာပါပဲကျွန်တော်ဖြစ်စီကျင်တာကတော့ဥပဒေကိုထိထိရရချမှတ်စီကျင်ပါလေ
ဟုတ်ကဲ့ပါ
ဟိုတော့လည်းဒီဟုတ်ကဲ့နိုင်တာဗတ်ပါလေ
ဟုတ်ကဲ့ပါဟိ
ုကကလေးလေးတယောက်ကသားမီးတယောက်လေးရှိပါတယ်သမီးလေးကအစောကခံရတယ်တရားဆောင်မိပါတယ်ချက်တရားဆောင်ပြီးတော့ထောင်သုံးနှစ်ကြာရဲ့တဲ့သမနာရဲ့လွတ်ငြိမ်းချမ်းသာခွင့်နဲ့တနည်းအကြမှာပြန်လွတ်လာရဲ့တဲ့အဲ့ဒီချိန်မှာအဲ့ဒီကလေးလေးရဲ့အမေပြောတဲ့စကားကကျွန်မမိခင်ချင်းမိမသားချင်းတအားကိုရင်းစားပါတယ်ကျွန်မတို့သားမီးတယောက်ကညာဘက်မှောက်မှောက်ကိုကြောက်နေရတယ်တဲ့ဘာကြောင့်လဲဆိုတော့ဒီလိုအလားတူစော်ကားမှုမျိုးဆက်ဖြစ်မှာကိုရောပြီးတော့အခုလိုတရားခံလွတ်လာတဲ့အပေါ်မှာသူတို့တအားကိုစိတ်ဆုံးနေကြပါတယ်စိတ်ဆုံးနေကြပါတယ်ဒီတရားခံသူတို့ပြန်ပြီးရမှုမှာကိုလည်းကြောက်နေနေရပါတယ်ကျွန်တော်မြန်မာနိုင်ငံကြီးကမအေးချမ်းတော့ဘူးလား
ဟုတ်ကဲ့
ကျွန်တော်ဒီအပြင်မြောက်တဲ့တောင်းနေကလေးလေးတော့မလုံးလုံးတော့ဘူးလား
ဟုတ်ကဲ့ကျမတို့ဒီ American ပြည်တော်စုမှာဆိုရင်တော့လေဟိုဘယ်လိုခေါ်မလဲဒီလိုမျိုး sex offender ခေါ်တာပေါ့နော်ဒီလိုမျိုးဟိုကျူးလွန်ခဲ့ဘူးတဲ့လူကို sex offender registration လောက်ရပါတယ် registration လောက်ပြီးတော့ဒီလူကိုမှတ်ပုံတင်ခိုင်းလိုက်ပြီးတော့ဒီလူကဒီလူနေတဲ့နေရာကိုအကုန်လုံးကိုကြီးညာပါတယ်ကြီးညာပြီးတဲ့အခါမှာကိုယ်အိမ်ဝင်းကျင်မှာဒီလိုမျိုး sex offender ရှိသလားမရှိဘူးလားဆိုတာမိဘတွေကစုံစမ်းနိုင်ပါတယ်သတိထားဖို့ကြားဖို့ပေါ့နော်အဲဒီလူကဒီရက်ွက်မှာဒီလူရှိနေတယ်ဆိုတာကိုအားလုံးကိုအသိပေးထားတယ်ကလေးတွေကိုလည်းအသိပေးထားတယ်ကျောင်းဝင်လည်းအသိပေးထားပါတယ်အဲ့လိုမျိုးပေါ့ဒီထောင်ကနေလွတ်လာပြီးသားပြစ်မှုကျူးလွန်ပြီးတော့ထောင်ကနေပြစ်မှုပြစ်ဒဏ်ကြခံပြီးလွတ်လာပြီးသားလူတွေကိုလည်းမှတ်ပုံတင်ပေးဖို့လိုတယ်လို့ကျွန်မသုံးသပ်ပါတယ်အခုလောလောဆယ်သောတာရှင်တယောက်ရှိပါတယ်ဦးအောင်ထေးဦးပါသူကတော့ဟိုသမီး၃ယောက်ရဲ့ဖခင်ပါတဲ့သူလည်းဝင်ပြီးပြောပြရစီဆိုလို့လေအဲဦးအောင်ထေးဦးရှိပါလားရှင
်ဟုတ်ကဲ့ကျွန်တော်ကတော့သမီး၃ယောက်ကအခုတည်းငယ်မလေးမျိုးကိုကျွန်တော်ကြားနေရတယ်အဲ့တော့ကျွန်တော်မြန်မာပြည်ကတဖြည်းဖြည်းကတိုင်းမနိုင်ကအရင်ကြီးဆုံးလာတယ်ကျိုင်းနေနေရနေတာအဲ့တော့ကလေးတွေမှလည်းပဲနောက်ဆုံးကျွန်တော်တို့ငယ်တုန်းကဆိုရင်မိသားစုကဒေနာအိမ်ထားခဲ့ပြီးကြားခဲ့နေကြတယ်အခုအချိန်ကြီးမှာဘယ်လိုမှဆိုရဘူးဒီမှာအဲ့လိုမျိုးအနေအထားတွေမရှိတော့ဘူးနောက်ဆုံးကိုယ်သားသမီးရဲ့လက်ရှိအကောင်အပြတ်မခံနိုင်တဲ့အနေအထားမျိုးတွေဖြစ်လာတယ်အဲ့ဒီဟာတွေကိုယ်ရောက်ကြိုင်ပြေဖြစ်ရှင်းမှုဆိုတာလည်းဘာမှမရှိခဲ့ဘူးအဲ့တော့ရှင်းလျှောက်ရှင်းလျှောက်ဒီကပူဆိုးလာမယ်စော်ကားကြီးကနေတဲ့ကလေးတွေရဲ့တစ်လုံးဘဝရှင်ကြီးသူ့မှာဒီအများကြီးကြီးအများနဲ့ဆင်ညာသွားမယ်ကျွန်တော်မဒီတင်ရစီနေရမှာမဟုတ်အဲ့တော့ကျွန်တော်တို့ကဖြစ်စေချင်တာကတော့ဟိုကျွန်တော်တို့လည်းငငယ်တုန်းကတင်ရခုပါလေဟမ်မူရာဘီကိုရာဥပ္ပေဆိုတာပဲလို့ပြောတော့
ဟုတ်ပါတယ
်လက်ချောင်းကျလို့လက်ချောင်းပြတ်ပြီးလိုက
်ဟုတ်ကဲ့ပါအဲ့
ဒီကိုကျွန်တော်တို့ကတော့ဖြစ်စေချင်နောက်ဆုံးဒီရိုင်းရိုင်းပြောရမယ်ဆိုရင်တော့တမီးတွေငွေထားတဲ့ဖေတယောက်နေနေပေါ့လို့အဲ့လိုကျွလွန်နေတဲ့သူမှသူ့မှာအမေရှင်သူ့မိသားအဲ့လိုပြန်လုပ်လိုက်
ဟုတ်ကဲ့ပါရှင
်
ဟုတ်ကဲ့ပါဟုတ်ကဲ့ပါအဲကျွန်မဥအောင်ထေးဥရဲ့ခန်းစားချက်ကိုနားလဲပါတယ်ဟုတ်ကဲ့ပါဟုတ်ကဲ့ပါဟိုကိုချင်းစာနာပါတယ်ဟုတ်ကဲ့အခုနောက်ထပ်သောတာရှင်တယောက်ရှိပါတယ်ဥမောင်မောင်နဲ့ရန်ကုန်ကပါဟုတ်ကဲ့ဟယ်လို
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဥမောင်မောင်မင်္ဂလာပါဟု
တ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ပါ
ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ပါခုလိုမျိုးကလေးချပ်ပေးတဲ့ပြိမှုတွေစောကားမှုတွေချပ်ပေးမှုတွေပေါ့နော်ဟုတ်လားပမာပြမအောင်ပေါ့နော်ကျွန်တော်ရန်ကုန်မြို့မှာကိုတော်တော်လေးဖြစ်ကြပါတယ်ဒီလိုဖြစ်တာပါလဲဆိုဆိုတော့ကျွန်တော်တို့ဆုတ်ပြရရေတော့ကျွန်တော်လူစိတ်တရားကင်းမဲ့လို့ပါလူစိတ်ဓာတ်ပေါ့နော်စိတ်ကစိတ်မြင့်တွေဖောက်ပြေးလို့တော့ကျွန်တော်မူရီသွားရဲ့တော့ပြီးတော့ကျွန်တော်တို့ဒီဟိုတယ်မလို့အရေးစိစားတောင်းစားမှုရပြီတော့လူစိတ်ကကိုဖောက်ပြေးတဲ့အတွက်ခုလိုမျိုးဖြစ်တယ်လို့ပဲကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ပါတယ်အဲ့တော့ကျွန်တော်တို့ရဲ့ဟိုရှေ့နေကြီးအဲလွတ်တော်ကိုယ်စားလှယ်ကြီးဦးသိန်းညွန့်ဟိုဒီလိုမျိုးကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီပြစ်ဒဏ်ပေးနေတဲ့အခြေအနေပေါ့နော်လောလောဆယ်ဒီမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးဟိုထိဖိဖိစီစီလုပ်ဖို့ပေါ့လေဥပဒေပြင်ဆင်တာတွေဘာတွေမလုပ်နိုင်ခင်မှာဘယ်လိုမျိုးကင်တွင်ရင်ကောင်းမလဲဆိုတာနည်းနည်းလေးဆွေးနွေးပြပါရှင
်အဲအရင်ဆုံးပြောရရင်တော့ဟောလက်ရှိပြစ်မှုစာဥပဒေပုံမှန်386မှာကိုပြည်မှုကျွလွန်တဲ့သူကိုတသက်တကျွလွန်ဖြစ်စီစေနေသည့်ထောင်လာဖြစ်စီဆိုပြောတဲ့သူကတော့တသက်တကျွန်းချဖို့လိုတယ်အဲ့တော့စေနေသည့်တဲ့ထောင်လာမှမနေရတော့တော့ခုနပြောသူပေါ့တနစ်ကျော်နဲ့ပြန်လွတ်လာတဲ့ခါကျတော့ဗိဓိကခံရတဲ့ကလေးရဲ့မိသားစုအတွက်ချိန်ချောက်တဲ့ဟာမျိုးဖြစ်နေတယ်ဒါကလောလောဆယ်ပဲအဲ့တော့ဒီမှာတခါလဲဥပဒေကြောင်းရတဲ့ချက်ကျွန်တော်ပြောရင်ကျွန်တော်တို့ဥပဒေမှာတသက်တကျွန်းဆိုတာတတ်ထားမိတာပဲဒါပေမဲ့မထီအောင်ဘူးအဲ့တော့ခုနကကျွန်တော်အခုဒီနောက်ဆုံးဟလာဒီအော်တိုဘာလောက်တော့ဆိုရင်ဘယ်တော့ဒီကြေွဲစရာကောင်းတဲ့သတင်းလဲဆိုရင်နောက်ဒီပဲခူးတိုင်းတာဝတီဘက်မှာအမီးက73နဲ့အဖေက45နဲ့သူကဒီကြေးတခါကျွလွန်လာမဟုတ်ဘူးတစ်နှစ်လုံးလုံး သမီးကိုသားမယပြုခြင်းပြီးတော့သုံးရက်တည်းပြုခြင်းတော့နောက်ဆုံးသမီးကမခံနိုင်လို့တော့မိခင်ကိုတိုင်ရတဲ့အဖြစ်အဲလိုဖြစ်တော့ဒီလူဖွဲ့စည်းကိုအယုတ်ဆုံးချိန်တန်နေတဲ့လူတွေကိုပေးတန်ချမှတ်ဖို့မဖြစ်မနေလို့နောက်ကျွန်တော်တို့မြန်မာနိုင်ငံရဲ့ဥပဒေကပေးတန်ကိုပယ်ဖျက်ထားတာမဟုတ်ဘူး။နောက်ပုံမှန်၃ရက်နေသစ်ဆိုရင်ရစက်ကြီးမှပေးတန်ကိုမပေးမနေရပေးရမယ်။အဲ့လိုပဲနိုင်ငံတော်ပုံသာမှုအပါဝင်ပေါ့။နောက်ပုံမှန်120နဲ့130နဲ့305 396 309လို့308တို့ပါလေပေးတန်ပေးနိုင်တယ်။အဲ့တော့မူရစီဝါဥပဒေမှာလည်းတည်တာပေးနိုင်တယ်။အကြမ်းဖက်တိုက်ဖြတ်ရေးဥပဒေမှာလည်းတည်တာပေးနိုင်တယ်။အဲ2004မှာပြတ်ထန်းလာပါ။အဲ့တော့ကြောင့်ကလေးသူငယ်တွေရဲ့အနာဂတ်ကိုတကယ်ကောက်ွယ်မယ်ဆိုရင်တည်တာပေးခြင်းအဖြစ်ဟောဒီလူဖွဲ့စည်းမှာမထားတတ်တဲ့ပုဂ္ဂိုလ်တွေကိုအပြတ်လူဖွဲ့စည်းကဖယ်လိုက်ရင်ဟောဒီလိုမျိုးဆယောက်ကိုလူသိစင်ညာတည်တာပေးလိုက်ရင်ကျွန်တော်တို့ခလေးသတန်းရဲ့ဘဝလုံခြုံမှုကိုကာကွယ်ပေးနိုင်ရဲ့လို့ကျွန်တော်ကတော့အခိုင်အမာယုံကြည်တယ်
။ဟုတ်ကဲ့ပါ။ယု
ံကြည်ချက်ကလည်းအခုလက်တွေ့မြန်မာနိုင်ငံမှာဖြစ်တဲ့ခလေးသူငယ်မရေမှုတွေကသက်သေခံနေပြီလို့ကျွန်တော်ပြောပြရစ
ီ။ဟုတ်ကဲ့ပါ။အားလုံးကလည်းအဲ့ဒါကိုပဲမျှော်လင့်နေပါတယ်။ဒီနေ့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးပေးတဲ့ဆရာကြီးဦးသိန်းညွန့်ရဲ့ဩစတြေးလျနိုင်ငံကဆေးရောဂါအထူးကဆရာဝန်ကြီးဒေါက်တာရေမွန်တွင်ဝေမတ်မီဇွန်ဦးတဲ့ဇူလိုင်မိုးလို့လည်းကျေးဇူးအထူးတင်ရှိပါတယ်ရှင်။ရှင်းလင်းချမ်းမြေကြပါစေ
။စနေနေ့ညထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းစီစဉ်ကိုပြန်လည်နားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။သောတာရှင်နေနေနဲ့ VOA ကိုစာရေးသားခြင်းကြရတယ်ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။ခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကြင်ချုပ်ပြီးတော့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင
်။လာမယ့်2018ခုနှစ်ဧပြီလ1ရက်နေ့မှာကျင်းပမယ့်ဂျာဖြတ်ရွေးကောက်ပွဲအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကနေနေရာ18နေရာမှာပါဝင်ရှင်ပြိုင်မှာဖြစ်ပြီးပါဝင်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းအမည်ရှင်ကိုအဖွဲ့ချုပ်ကစနေနေ့မှာကြေညာလိုက်ပါတယ်။ပြည်သူ့လွှတ်တော်မှာလစ်လက်နေတဲ့မဲဆန္ဒအနေ9နေရာအမျိုးသားလွှတ်တော်3နေရာနဲ့ပြည်내လွှတ်တော်နေရာ6နေရာစုစုပေါင်း18နေရာအတွက်ဂျာပြတ်ရွေးကောက်ပွဲကိုကျင်းပမယ်လို့အောက်တိုဘာလ10ရက်နေ့မှာရွေးကောက်ပွဲကော်မရှင်ကကြေညာတာဖြစ်ပြီးညောင်ရွှေမြို့နယ်မဲဆန္ဒအမှတ်1ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကွယ်လွန်သွားတာကြောင့်စုစုပေါင်းအမှတ်နေရာ18နေရာအတွက်ရွေးချယ်မှာဖြစ်ကြောင်း24ရက်နေ့မှာဆက်လက်ကြေညာခဲ့တာပါမြန်မာနိုင်ငံရခိုင်ပြည်နယ်တွင်ရောရင်ဂျာရီပေါ်မှာပြုလုပ်တဲ့အကြမ်းဖက်မှုတွေကိုဆန့်ကျင်တဲ့အနေနဲ့မလေးရှားမှာရှိနေတဲ့မြန်မာတန်မတ်စီကိုမလေးရှားအစိုးရကကန့်ကွက်စာပေးပို့မယ်လို့မလေးရှားနိုင်ငံထုတ် New Straits Times Online သတင်းမှာရေးသားထားပါတယ်။ကန့်ကွက်စာပေးပို့မယ်အကြောင်းတောက်ချန်နေကပြုလုပ်တဲ့အပတ်စဉ်အစိုးရဝန်ကြီးဖွဲ့အစည်းအဝေးမှာဆုံးဖြတ်လိုက်တာလို့ပြောပါတယ်။ကျူဘာကောင်ဆာဖီဒဲကက်စရိုကွယ်လွန်သွားတာအတွက်ကျူဘာပြည်သူရင်းနဲ့အတူထပ်တူဝမ်းနည်းကြေကွဲရကြောင်းနဲ့ကျူဘာအမေရိကန်နှစ်နိုင်ငံပုံမှန်ဆက်ဆံရဖို့အတွက်သူ့အနေနဲ့ဆက်လက်ပြီးကြိုးပမ်းသွားမှာဖြစ်ကြောင်းကျူဘာပြည်သူတွေကိုအမေရိကန်သမ္မတဘဲရက်အိုဘားမားကပြောကြားခဲ့ပါတယ်။အခြေတင်ရှင်းပြရတဲ့ပြည်내၃ခုမှာရွေးကောက်ပွဲမဲရီပြန်ပြီးရည်တွက်ဖို့အတွက် Green Party ရဲ့ကြိုးစားမှုမှာအရင်ပြိုင်ဘက်ဟောင်းဖြစ်တဲ့ Democratic Party မဲဆွေအဖွဲ့ကနေပါဝင်လှုပ်ရှားလာတာအတွက်ရွေးကောက်ကန်သမ္မတ Donald Trump ကဝေဖန်ပြစ်တင်လိုက်ပါတယ်။
သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့စီစဉ်ထုတ်လုပ်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်ကျမကတော့နန္ဒာချမ်းပါရှင် VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ညနေပဲ6နာရီခွဲမှာထုတ်လွှင့်မဲ့စီစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့သောတာရှင်တွေအားလုံးကို VOA ကထူပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.